Burmese.
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီမှစတင်တဲ့ VOA ရဲ့အတန်းလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2432နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုတနင်္ဂနွေမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတကိုယ်စားလှယ်လောင်းကြီးချက်မှုတွေအတွင်း Republican Party ဘက်က Donald Trump ရဲ့ message စီရင်မှုပုံစံကိုHillary Clinton ကပြည်တွင်းဝေဖန်လိုက်ပါတယ်။ CDR ပြည်တွင်းစစ်အဆုံးသတ်ရေးပြုလုပ်မဲ့ဆွေးနွေးမှုတွေကိုစီစဉ်ထားတဲ့အတိုင်းကျင်းပသွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အီရန်နိုင်ငံအတွင်း IS Islamic State ကြွားတွေကဓာတ်ထုလက်နက်တွေအသုံးပြုခဲ့ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမှန်တမ်းချမ်းသာတူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါကတော့စစ်တပ်ဘက်ကရွေးချယ်တဲ့ဒုတိယသမ္မတအတွက်မြန်မာနိုင်ငံရေးနဲ့အနာလွှဲပြောင်းယူရမယ့်အနိုင်ရပါတီမှာဘလို့အခြေအနေတွေနဲ့ရင်ဆိုင်ရနိုင်ဖွယ်ရှိပါလဲ။
ဘုံမျိုးကျမှာအပြစ်နာစာတွေများလွန်းတဲ့အတွက်နံပါတ်တက်ပြီးတော့ပေါ့ဗျာပြစ်မှတ်ထားရေးယူပိတ်ဆို့ခံထားရတဲ့လူဗျာအဲ့ဒီလူကသူ့သမ္မတထဲမှာပါလာဖို့အတွက်ပေါ့
တမတော်သားဟောင်းတူဖြစ်တဲ့ဦးမျိုးမြင့်ရဲ့ပြောပြချက်ကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်တနင်္ဂနွေမနက်ခင်းတိုင်းနားဆင်နေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာနိုင်ကြပါတယ်ရှင်အခုရင်ဆုံးတော့2016ခုနှစ်မတ်လ23ရက်တနင်္ဂနွေနေ့နောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မန္တန္တာချန်တို့ကကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ဟာနှစ်စဉ်ပြုလုပ်နေကြပူးတွဲစည်းလေးကျင်းမှုကိုစနေနေ့မှာစတင်လိုက်ပါပြီ။တကယ်လို့ဒီစည်းလေးကျင်းမှုကနေတိုက်ခိုက်မှုအဖြစ်ပြောင်းလဲသွားခဲ့ရင်ချက်ချင်းလက်တုံ့ပြန်မယ်လို့မြောက်ကိုရီးယားဘက်ကရဲ့အတန်းကြာချင်းချောက်ပြောဆိုပြီးမှဒီစည်းလေးကျင်းမှုကိုစတင်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကတော့ဒီလိုချင်းချောက်ပြောဆိုမှုတွေနှစ်စဉ်ပြုလုပ်နေကြတာပါ။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဒီနှစ်စဉ်စည်းလေးကျင်းမှုဟာသတင်းပတ်ရှိပတ်ထိကြာလေးရှိပြီးစနစ်တကျစီစဉ်ပြီးမှပြုလုပ်လေရှိပါတယ်စနစ်နေ့ကပြုလုပ်တဲ့လက်ကျင့်မှုတွေထဲမှာတော့အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေဟာတောင်ကိုရီးယားအရှေ့ဘက်ကမ်းခြေကိုတိုက်ခတ်ရေးရင်နေနဲ့ထိုးစစ်ဆင်တဲ့ပုံစံလက်ကျင့်ခဲ့ကြပါတယ်တောင်ကိုရီးယားတပ်ဖွဲ့ဝင်3သိန်းနဲ့အမေရိကန်တပ်ဖွဲ့ဝင်အနည်းဆုံး 18,000 လောက်ပါဝင်တဲ့ဒီစီးလက်ကျင့်မှုဟာပြုလုပ်ခဲ့သမျှထဲမှာပမာဏအကြီးဆုံးစီးရေးလက်ကျင့်မှုဖြစ်တယ်လို့တောင်ကိုရီးယားရဲ့ကာဝေးဝန်ကြီးဌာနကပြောပါတယ်စီးရေးလက်ကျင့်မှုတွေမစတင်ခင်အမေရိကန်ဘက်ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတော့ပိုဟမ်းမြို့အနီးပြုလုပ်တဲ့စီးရေးလက်ကျင့်မှုမှာအမေရိကန်မရိန်းတပ်ဖွဲ့ကလေယာဉ်55စီးနဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်သင်္ဘောအစီး30လို့ပါဝင်တယ်လို့ဆိုပါတယ်မြောက်ကိုရီးယားစစ်တပ်ကတော့တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေကိုတိကျပြင်းထန်တဲ့ကိုရီးယားစတိုင် Blitzkrieg တိုက်ခိုက်မှုမျိုးပုံစံနဲ့လက်တုံ့ပြန်ဖို့ပြင်ဆင်ထားတယ်လို့ပြောကြားလိုက်ပါတယ်
ဆီးရီးယားဆိုရဘက်ကပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုချိုးဖောက်တယ်လို့ဆွဆွဲမှုတွေရှိနေပေမဲ့လည်းကုလသမဂ္ဂကကမကထပြုလုပ်ဆောင်တဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အတိုင်းပဲတနင်္လာနေ့မှာကျင်းပရနိုင်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဆီးရီးယားကအကြမ်းဖက်မှုတွေကိုဘယ်လိုလျှော့ချမယ်ဆိုတာစူးစမ်းဖြေရှာဖို့အတွက်မနေ့ကရုရှားနဲ့အမေရိကန်နှစ်နိုင်ငံကလေးလာစောင့်ကြည့်သူတွေဂျနီဗာနဲ့အမ်မန်မြို့တွေမှာစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။တွေးထက်တန်ယူအကြမ်းဖက်မှုတွေ80ရာနှစ်90ရာခိုင်နှုန်းထိရော့ကျသွားတာတွေ့ရတဲ့အတွက်ဒါဟာတကယ့်ကိုပဲအရေးကြီးပါတယ်လို့မစ္စတာကယ်ရီကစနေနေ့က Saudi Arabia မှာပြောကြားခဲ့ပါတယ်။ဒီတော့အတွက်မှာပဲဆီးရီးယားအစိုးရအနေနဲ့အပြစ်ခတ်ရဆဲရေးသဘောတူညီချက်အတိုင်းအကိုင်အမာဆက်လက်ရပ်တည်နေတယ်လို့လည်းဆီးရီးယားနိုင်ငံသားရေးဝန်ကြီးဝါလစ်မူလန်ကပြောပါတယ်။ဒါပေမဲ့လည်းငြိမ်းချမ်းဆွေးနွေးပွဲတက်မဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာဆွေးနွေးပွဲလာတက်မဲ့အတိုက်ခံဘက်ကကိုယ်စားလှယ်အဖွဲ့ကို24နာရီပဲစောင့်မယ်လို့ဆိုပါတယ်ဆွေးနွေးပွဲတက်မဲ့တနမန်တွေတနင်္ဂနွေနေ့မှာဂျနီဗာကိုသွားမယ်လို့လည်းဆီးရီးယားနိုင်ငံသားရေးဝန်ကြီးကဒမက်စကတ်မှာပြောဆိုခဲ့ပါတယ်နိုင်ငံသားရေးဝန်ကြီးဟာဆွေးနွေးပွဲမစခင်မှာပဲရအောင်လုပ်နေတယ်လို့ဆီးရီးယားအတိုက်ခံတာဝန်ရှိသူတဦးကပြောဆိုခဲ့ပါတယ
်အီရန်နိုင်ငံမြောက်ပိုင်းကီကရုမြို့မှာIS စစ်သွေးကြောအဖွဲ့ကဓာတ်တုလက်နက်နဲ့တိုက်ခိုက်မှုနှစ်ခုပြုလုပ်ခဲ့တဲ့အတွက်အသက်3နှစ်အရွယ်ကလေးမတဦးသေဆုံးခဲ့ပြီးလူပေါင်း600လောက်ဒဏ်ရာရခဲ့တယ်လို့ယာနဲ့ချီပြီးထွက်ပြေးခဲ့ကြရတယ်လို့အီရတ်အရာရှိတွေကစနေနေ့မှာပြောပါတယ်အခုနောက်ဆုံးတိုက်ခိုက်မှုဟာတာဇာမြို့မှာစနေနေ့မနေ့အစောပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးလွန်ခဲ့တဲ့3ရက်လောက်ခရဲကဒီမြို့ကိုဓာတ်တုပစ္စည်းတွေထည့်ထားတဲ့ရော့ကက်တွေနဲ့အဆက်မပြတ်ပစ်ခတ်ခဲ့တယ်လို့လူလုံရေးအရာရှိတွေနဲ့စစ်ရုံတာဝန်ခံတွေကပြောပါတယ်အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကတော့ IS အဖွဲ့ရဲ့အခုလိုတိုက်ခိုက်မှုကိုလက်တုံ့ပြန်သွားမယ်လို့ကတိပြုလိုက်ပါတယ်။တာဇာမြို့မှာဓာတုအစိတ်ငွေလို့ယူဆရတဲ့လက်နက်နဲ့အတိုက်ခိုက်ခံရပြီး၃နှစ်အရွယ်ကလေးမလေးကိုတေဆုံးခဲ့တာအတ တည်ဆုံးခဲ့တဲ့အတွက်အပြစ်မပေးဘဲနေလို့မရဘူးလို့ဝန်ကြီးချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူနာတွေဟာမိလောင်တန်းရာတွေရနေတယ်လို့အသက်ရှူကြပြီးရေတခန်းချောက်မှုတွေကိုခံစားနေကြရတယ်လို့ဒါဇာမျိုးကရရှိတူဖြစ်တဲ့Adele Hussein ကပြောပါတယ်အဲ့ဒီနေရာကိုဂျာမနီနဲ့အမေရိကန်မှုကင်းဆေးပညာအဖွဲ့သွားရောက်ပြီးဓာတုလက်နဲ့အကျွမ်းအကြံနေရှိမရှိစစ်ဆေးနေတယ်လို့လည်းပြောပါတယ
်အီရတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့ကတ်တဘုံပစ်မှတ်တွေကိုတူရကီလေတပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်စစ်သွေးကြွအနည်းဆုံး68ယောက်သေဆုံးခဲ့တယ်လို့တူရကီစစ်တပ်ကစနေနေ့မှာပြောဆိုခဲ့ပါတယ်ကတ်အလုသမားပါတီ PKK ရဲ့စခန်းတွေလက်နက်ခဲယံတူလောင်ယုံတွေနဲ့တခြားစစ်ဘက်ဆိုင်ရာပစ်မှတ်တွေကို 14F16 နဲ့ F4 အမျိုးအစားဂျက်တိုက်လေယာဉ်တွေကနေလေကြောင်းတိုက်ခိုက်မှုတွေမတ်လ9ရက်နေ့ကလှုပ်ဆောင်ခဲ့တာဖြစ်ပါတယ်စစ်စင်ရေးအတွင်း PKK ကတက်ဆွဲထားတဲ့ဒေသ5ခုကနေရာတွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းတူရကီစစ်တပ်ကပြောပါတယ်အစိုးရနဲ့တဘုံတွေကြားငញ្ញမ်းရေးကြိုးပမ်းမှုတွေပြက်ပြားသွားခဲ့တဲ့ဇူလိုင်လကစလို့အီရတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့ PKK အဖွဲ့နေရာတွေကိုတူရကီလေတပ်ကလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေရလဲဖြစ်ပါတယ်။ PKK အဖွဲ့ကိုတူရကီနဲ့အနောက်အုပ်စုမဟာမိတ်နိုင်ငံတွေကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။ PKK အဖွဲ့ကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ပုံမှုရရှိဖို့နဲ့တိုင်းပြည်တွင်းကအကြီးဆုံးတိုင်းရင်းသားလူနည်းစုတွေအခွင့်အရေးအတွက်တိုက်ပွဲဝင်နေတာဖြစ်တယ်လို့ပြောဆိုထားပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေအတွင်း Republican Party မှာရှေ့ကနေဦးဆောင်နေတဲ့ Donald Trump ကရွေးကောက်ပွဲမဲ့ဆွဲစည်းရုံးမှုတွေမှာအနေရဖြစ်စေတဲ့ပြောဆိုမှုတွေပြုလုပ်နေတဲ့အပေါ် Democratic Party သမ္မတကိုယ်စားလှယ်လောင်း Hillary Clinton ကပြစ်တင်ဝေဖန်လိုက်ပါတယ်။ Chicago မြို့မှာတောက်ကြနေညကပြုလုပ်ဖို့ရှိတဲ့ Trump ရဲ့ရွေးကောက်ပွဲမဲ့ဆွဲစည်းရုံးမှုတစ်ခုမှာထောက်ခံသူတွေနဲ့ကန့်ကွက်သူတွေအကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အနိုင်ကျင့်မှုတရားသံအမှုအကျင့်နဲ့ချင်းချောက်ပြောဆိုမှုတွေကိုမက်ဆန္ဒရှင်တွေအနေနဲ့လက်မခံကြဘို့ကလင်တန်ကတိုက်တွန်းပြောဆိုလိုက်ပါတယ်။မိကျင့်တဲ့စော်ကစားရင်းထိမ့်သိမ့်လို့မရနိုင်တဲ့မိတွေလောင်နိုင်တယ်လို့ဥပမာပေးပြီးစိန့်လူးစ်မြို့မှာသူမကမ်ပိန်းအတွက်ကူညီလှုပ်ဆောင်ပေးနေသူတွေကိုပြောကြားလိုက်တာပါ။သမ္မတဘရက်အိုဘားမားကဒက်လတ်စ်မြို့ကပါတီရန်ပုံငွေရှာပွဲတစ်ခုအတွင်းမှာပြောကြားရမှာတော့သမရရွက်ောက်ပွဲဝင်နေကြတဲ့ကိုစလေလောင်းနေအနေနဲ့ကြောင်းကစားကွင်းအတွင်းမှာကစားနေကြသလိုမှမှန်တဲ့နေ့ကိုလှုပ်ကြံပြောဆိုနေတာတဲ့အမေရိကန်ပြည်ထောင်စုကြီးပိုမိုကောင်းမွန်အောင်လှုပ်ဆောင်ရေးအတွက်အာရုံစိုက်တင်ကြောင်းလူမျိုးနဲ့ကိုယ်ွယ်ရာဘာသာမတူသူတွေအကြားခွဲပြားမှုမဖြစ်အောင်လှုပ်ဆောင်တင်ကြောင်းအထူးသဖြင့်တခြားအမေရိကန်နိုင်ငံသားတဦးအပေါ်အကြမ်းဖက်မှုမပြုတင်ကြောင်းပြောကြားလိုက်ပါတယ်စနေနေ့အစောပိုင်းတုန်းကရှီကာဂိုမြို့မှာသူ့ကိုဆန္ဒပြကြသူတွေကိုဒေါ်နယ်ထရန့်ကဆန္ဒပြသူတွေရဲ့လှုပ်ရက်ဟာရှက်စရာကောင်းတဲ့လှုပ်ရက်လို့ပြစ်တင်ရှုံချလိုက်ပြီးကြိုတင်စီစဉ်ထားတဲ့လှုပ်ရက်ဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့ Republican Party တွင်းကသူ့ရဲ့ပြန်ဘက်တွေကတော့အဲ့ဒီလိုဖြစ်ပေါ်လာအောင် Trump ရဲ့စီယုံရေးကမ်ပိန်းတွေအတွင်းပြောဆိုသုံးနှုန်းနဲ့လေးတန်းတွေကြောင်းလို့ပြောကြပါတယ်
လမနွန်ချေဆိုင် Hezbollah အဖွဲ့ကိုအကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့အစည်းတစ်ခုဖြစ်အဖွဲ့ဝင်22နိုင်ငံပါအာရဗ်အဖွဲ့ချုပ်ကတရားဝင်သတ်မှတ်လိုက်ပါတယ်။ကိုင်ရိုမြို့တော်မှာတောက်ကြနေကကျင်းပတဲ့အာရဗ်အဖွဲ့ချုပ်နိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာအခုလိုဆုံးဖြတ်ခဲ့တာပါ။ဆုံးဖြတ်ချက်ကိုအာရဗ်အဖွဲ့ချုပ်ဝင်ကြီးအများစုကထောက်ခံခဲ့ပေမဲ့လေဗနွန်နဲ့အီရန်နိုင်ငံတွေကဝန်ကြီးတွေကဒီကိစ္စကိုမထောက်ခံခဲ့တဲ့အတွက်ရှီယာမွတ်စလင်အီရန်နိုင်ငံနဲ့ဆွန်နီမွတ်စလင်တွေလွှမ်းမိုးထားတဲ့ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီတို့ကြားမှာဆက်ဆံရေးမကောင်းလာတာကိုလည်းထင်ဟန်နေပါဗျ။ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီကလည်းဒီလဆန်းမှာပဲ Hezbollah အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်ကြေညာထားတာဖြစ်ပါတယ်။အီရန်နိုင်ငံဟာ Hezbollah အဖွဲ့ကိုအဓိကထောက်ခံတဲ့နိုင်ငံဖြစ်ပြီးဆီးရီးယားနဲ့ယီမန်နိုင်ငံတွေကပြည်ပခန့်တွေမှာဒေသရင်းပြိုင်ဘက် Saudi Arabia နဲ့စန့်ကျင်ဘက်မှာရပ်တည်နေတာဖြစ်ပါတယ်။ Lebanon အစိုးရကိုစစ်ရေးအကူအညီဖြင့် American Dollar တန်း 4,000 ပေးမဲ့အကူအညီကိုဆိုင်းငံ့ဖို့ Saudi Arabia နိုင်ငံကဆုံးဖြတ်ခဲ့ပြီးသတင်းနှစ်ပတ်မပြည့်ခင်မှာပဲ Arab အဖွဲ့ချုပ်ရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
ကာဇာကဟာမတ်စ်တွေထိန်းချုပ်ထားတဲ့ဒေသတွေမှာအစ္စရေးကညဘက်ဒုံးကျည်တွေနဲ့တိုက်ခတ်ခဲ့တဲ့နောက်စနေနေ့မှာတော့အသက်10နှစ်အရွယ်ပါလက်စတိုင်းယောက်ျားလေးတဦးနဲ့အသက်16နှစ်အရွယ်သူညီမငယ်တို့တေဆုံးခဲ့ရပါတယ်။တောက်ကြနေ့ညပိုင်းမှာအစ္စရေးတောင်ပိုင်းကကွင်းပြင်နေရာတဲကိုရော့ကက်၄ခုနဲ့ကြာရောက်ခဲ့တဲ့အတွက်လက်တုံ့ပြန်တဲ့အနေနဲ့ဟာမတ်စ်စစ်သွေးကြွတွေရဲ့လက်ကျင်ရေးစခန်း၄ခုကိုပြန်လည်ပစ်ခတ်ခဲ့တာလို့အစ္စရေးစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့ဘက်မှာတော့ဒီ ထိခိုက်မှုတစုံတရာမရှိခဲ့ဘူးလို့လည်းပြောပါတယ်။လက်ကျင်းစခန်းတစ်ခုနားမှာရှိတဲ့သူတို့ရဲ့အိမ်နဲ့ဒုံးကျည်အစအနာတွေထိမှန်ခဲ့တဲ့နောက်ကလင်းငယ်လေးတွေတေဆုံးခဲ့တာဖြစ်ပါတယ်။အကိုဖြစ်သူယာဆင်အဘူခူဆာကတေဆုံးသွားပြီးတဲ့နောက်ညီမဖြစ်သူအစ္စရာအားကတော့နောက်မှဆေးရုံမှာတေဆုံးခဲ့တာဖြစ်တယ်လို့ဂါဇာကျမ်းမာရေးဝန်ကြီးဌာနပြောခွင့်ရအရှရဖ်အယ်ကီဒရာကပြောပါတယ်ဒါဟာအော်တိုဘာလကစခဲ့တဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပထမဆုံးတေဆုံးရတာဖြစ်ပါတယ်အစ္စရေးစစ်တပ်ပြောခွင့်ရဒုတိယဗိုလ်မှူးကြီးပီတာလာနာကတော့စစ်သွေးကြွတွေဟာရော့ကက်နဲ့ပစ်ခတ်မှုတွေပြုလုပ်ပြီးအစ္စရေးတောင်ပိုင်းကနေလူထုရဲ့အသက်အန္တရာယ်နဲ့လုံခြုံရေးကိုချင်းချောက်နေတယ်လို့ပြောပါတယ်စစ်တပ်အနေနဲ့အပြစ်မဲ့ပြည်သူတွေရဲ့အသက်အိုးအိမ်ကိုချင်းချောက်မှုတွေနဲ့အစ္စရေးရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကာကွယ်ဖို့အခုလိုဆက်လက်လှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်အစ္စရေးတွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာအများစုဖြစ်တဲ့ပါလက်စတိုင်းလူမျိုး2100ကျော်တေဆုံးခဲ့ပြီးတဲ့နောက်ဂါဇာမှာ2014ခုနှစ်ကစပြီးရော့ကက်နဲ့တိုက်ခိုက်မှုတွေညှော်နေသွားခဲ့ပါတယ်။ပါလက်စတိုင်းတပ်တွေကြောင့်တေဆုံးခဲ့ရတဲ့အစ္စရေးစစ်သားက69ဦးရှိပြီးအရသား6ဦးရှိပါတယ
်။ဂရိနိုင်ငံကရှွင့်ရီတွေကြားမှာတောင်တင်နေတဲ့ဆီးရီးယားဒုက္ခသည်တွေရဲ့ဘဝကိုထင်ဟပ်ပြသနိုင်မှုတရုတ်တက်ကြွလှုပ်ရှားသူနုပညာရှင်အိုင်ဝေဝေကကြိုးပမ်းခဲ့ပါတယ်။ဂရိနဲ့မက်ဆီဒိုနီးယားနယ်စပ်ကဒုက္ခသည်စခန်းအပြင်ဘက်ကိုတရုတ်နုပညာရှင်အိုင်ဝေဝေကအဖြူရောင်ဆန်းနေရာကြီးတစ်လုံးတည်လာပြီး၃နှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်ဆီးရီးယားဂီတပညာရှင်နိုအာအယ်ခါဇမ်တိမုတ်ဖျော်ပြနိုင်အောင်လို့စီစဉ်ပေးခဲ့ပါတယ်2016ခုနှစ်မလ13ရက်တနင်္ဂနွေနေ့မနေ့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မနန္ဒာချန်တို့ကြီးညာပေးခဲ့တာပါ။သတင်းပတ်စင်ကဏ္ဍတွေမထုတ်လွှင့်ခင်အခုသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်။အရင်စစ်အစိုးရလက်ထက်ကစလို့ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်အထိထိပ်တန်းတာဝန်တွေယူခဲ့ပြီးပြည်သူ့ကြားမှာနာမည်ပြတ်ရှိနေသူတဦးကိုဒုတိယသမရအဖြစ်တမရတော်သားလွှတ်တော်ကိုယ်စားလှယ်များအဖွဲ့ကရွေးချယ်လိုက်တဲ့အတွက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ထိတ်တိုက်တွေ့စရာတွေဖြစ်လာနိုင်တယ်လို့မြန်မာအရေးကျွမ်းကျင်သူတွေကထောက်ပြကြပါတယ်။အမေရိကန်အစိုးရကဒဏ်ခတ်အရေးယူထားတဲ့စီးရင်ထဲမှာပါနေသေးတဲ့သူတယောက်ကိုအခုလိုဒုတိယသမရရွေးချယ်တင်မြှောက်လိုက်တာကလည်းစစ်တပ်အနေနဲ့ရည်ရွယ်ချက်ရှိရှိလှုပ်ချင်တာဖြစ်တယ်လို့လည်းသုံးသပ်ကြတာပါ။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင်။
မကြခင်သတင်းပတ်တွေအတွင်းဖွဲ့စည်းတော်မယ့်အစိုးရသည့်အတွက်ဒုသမတလောင်းအမည်စင်းတွေကိုတင်သွင်းကြတဲ့အထက်လက်ရှိရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်စစ်စိုးရလက်ထက်မှာဗိုလ်ချုပ်ကြီးအဆင့်နဲ့ထိပ်တန်းတာဝန်တွေထမ်းဆောင်ခဲ့သူလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းမြင့်ဆွေကိုတမရတော်ကိုယ်စားလှယ်အစုအဖွဲ့ကဒုသမတလောင်းအဖြစ်ရွေးချယ်လိုက်တဲ့အတွက်အနာဂတ်မှာ NLD နဲ့စစ်တပ်အကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်လာစေနိုင်တယ်လို့1990ပြည့်နှစ်ရွေးကောက်ပွဲအနိုင်ရလွတ်တော်အမတ်ဟောင်းလည်းဖြစ်မြန်မာနိုင်ငံရဲ့အကဲခတ်တဦးလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကပြောပါတယ်
။တပီလုံးတိုင်းတာနဲ့အုတ်ချိုးရည်ရန်တရားနဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေချတဲ့ကိစ္စမှာအတော့ NLD နဲ့အဲဘိုချိုးကြီးဟောင်းမြင့်ဆွေနဲ့ပေါ့နော်။ထိတ်တိတ်တွေးစရာတွေတော်တော်များလိမ့်မယ်လို့ယူဆတယ်ခင်ဗျ။ဘာကြောင့်လဲဆိုသူရောဒီ NLD ကတင်တဲ့ပုဂ္ဂိုလ်ရောကဒီကာလုံလို့ခေါ်တဲ့ပွဲထဲမှာလည်းတွေ့မယ်။နောက်လည်းပဲအရေးကြီးတဲ့ဆုံးဖြတ်ချက်တွေချစရာရှိလာတဲ့အခါအယူဆမတူတဲ့အခါမှာဟိုထိတ်တိုက်တွေ့မယ်လို့ယူဆတဲ့အတွက်ချုံမွေးဖို့အတွက်တော့ general state စိတ်မကောင်းစရာမျိုးလေးရတာပေါ့ခင်ဗ
ျရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်စဉ်မှာရောအရင်စစ်စိုးရလက်ထက်ကဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကာလတွေမှာရောသူလှုပ်ဆောင်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေနဲ့တခြားအုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စရပ်တွေမှာမယုံတမှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေကြေကြေပြန့်ပြန့်ထွက်ပေါ်နေတဲ့အတွက်သူကိုဒုသမရအဖြစ်ရွေးချယ်မှုအပေါ်ပြည်သူလူထုအနေနဲ့မေးခွန်းထုတ်เสียရဖြစ်နေတယ်လို့လည်းဒေါက်တာတင့်ဆွေကဆက်ပြောပါတယ်
။ဒီဘိုဘိုဂျိုဂျီဟောင်းမြင့်ဆွေကအမေရိကန်ပြည်တော်စုရဲ့ sanction လို့ခေါ်တဲ့ဦးချင်းတက်ခိုက်ဒီရှင်စေးနဲ့မှလည်းပါထားတယ်။နောက်တစ်ခုကသူရန်ကုန်တိုင်းမှုရောနောက်တစ်ခါတဝတဥက္ကဋ္ဌရောဝန်ကြီးချုပ်ရောပေါ့နော်ရန်ကုန်မှာလှုပ်လာတော့အဲ့ဒါတွေကြည့်လို့ရှင်အခုကိုလောလောလတ်လတ်ကိုဟိုအာဏာအစိုးရအာဏာလွတ်ပြောင်းခြင်းမတိုင်ခင်လေးမှာရန်ကုန်မှာပြစ်နေတဲ့ဟိုစီးပွားရေးနဲ့ဆိုင်တဲ့တနည်းအားဖြင့်ငွေပေါ့နော်ဆိုင်တဲ့ကိစ္စတွေမြေသိမ်းကိစ္စစသဖြင့်ပေါ့နော်အဲ့ဒါတွေမှာဦးမြင့်ဆွေမှာတာဝန်ရှိတယ်လို့မြင်နေခင်ဗျာသူကိုယ်တိုင်လည်းပတ်သက်တယ်လို့ယူဆပါတယ်အဲ့တော့ဒီအခြေအနေဟာပြည်သူလူထုဘက်ကပေါ့နော်ကျွန်တော်တို့ဒီမိုကရေစီပြောနေတော့ပြည်သူလူထုဘက်ကအမြင်မရှင်းတာတွေတော်တော်ကိုများတယ်အဲ့တော့ဒီသူ့ကိုတော့ယူရဲဘုံယုံမှုကြီးမရောလိုက်ပေါ့နော်သူပါတာဝန်ရှိလာတယ်ဒီမှာဒီဒေါ်အောင်ဆန်းစုကြည်ကသူရွေးတင်လိုက်တဲ့ဒုသမတလောင်းတွေကိုဘာကြောင့်ရွေးရတယ်ဆိုတဲ့အချက်လက်တွေကိုအကြမ်းနဲ့လူသိချင်းကြပါတော့တရားဝင်ပြောသလိုဗိုလ်ချုပ်ကြီးမင်းအောင်လည်းဗိုလ်ချုပ်ကြီးမြင့်ဆွေဒီအတွက် သူကလည်းအဲ့ဒါလိုဘာကြောင့်သူရွေးတယ်ဆိုတာကိုပြောမှသာလေပြည်သူလူကအတန်အသင့်နားလဲရလိမ့်မယ
်တမတော်ဘက်မှာဒုသမနာအဖြစ်ရွေးချယ်စရာတခြားအရေးချင်းပြစ်မိတဲ့ဗိုလ်ချုပ်ဟောင်းနေအများအပြားရှိနေပါရဲ့နဲ့စစ်တပ်ရဲ့လက်ရှိစီးပွားရေးအကျိုးစီးပွားတွေကိုကာကွယ်ပေးဖို့အတွက်ဖြစ်နိုင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်စစ်မှုထမ်းဟောင်းတဦးလည်းဖြစ်တဲ့ဦးမျိုးမြင့်ကသုံးသပ်ပါတယ
်။ကျွန်တော်ကနှစ်ပိုင်းမြင်တယ်ဗျာ။ပရမတ်တစ်ချက်ဒုသမရာချင်းတူဒုသမရာတစ်နေရာကိုသူတို့မရရအောင်စူးစမ်းလိုက်မှာဖြစ်နေဗျာ။ဘာလို့လဲဆိုတော့ဒုသမရာတစ်ဒီစီးပွားရေးဆိုင်ရာဝန်ကြီးဌာနတွေရဲ့အကြီးအကဲလို့ဆိုတာကိုဆိုတော့စီးပွားရေးဆိုင်ရာဝန်ကြီးဌာနတွေရဲ့အကြီးအကဲဖြစ်တဲ့အလျောက်ပေါ့ဗျာ။တစုံတရာဒီဝိုင်းတဲ့ဝတီဌာနတွေအပေါ်မှာသူ့ရဲ့ order တက်ရောက်နိုင်မှုလည်းရှိနိုင်တယ်လို့တစုံတရာဝင်ရောက်ဆက်ဖက်တာလို့ channel တာလို့လည်းလုပ်လို့ရနိုင်ခြင်းရှိတယ်ဗျာဒီအတွက်ဒုသမရနေရာချင်းအတူတူတော့သူတို့ကတက်နေအောင်ရအောင်လုပ်လိမ့်မယ်လို့ကျွန်တော်ထင်တယ်နောက်ဒုတိယချက်ကဗိုလ်ချုပ်ချင်းဆွေးမမဟုတ်ဘူးဗျာကျန်တဲ့ခြားဗိုလ်ချုပ်ကြီးဟောင်းတွေပေါ့အများကြီးရှိတာပဲရွေးချယ်လို့ရရတာလည်းအခုရွေးချယ်တာကတုံ့စုဘက်ကလည်းတေချာကြားနာနာတွက်ချက်ပြီးလောက်တာလို့ထင်တယ်ဗျာဘာလို့လဲဆိုတော့လူခွေမှတ်တမ်းပေါ့ဗျာ human record တွေနဲ့ပတ်သက်ပြီးတော့ဗိုလ်မျိုးစုံမှာအပြစ်နာစာတွေများလွန်းတဲ့အတွက်နံပါတ်တက်ပြီးတော့ပေါ့ဗျာပြစ်မှတ်ထားရေးယူပိတ်ဆို့ခံထားရတဲ့လူဗျာအဲ့တော့အဲ့ဒီလူကဒုသမရာထဲမှာပါလာဖို့အတွက်ကိုပေါ့ဗျာအနေဒီကလက်ခံနိုင်မလားပေါ့အနေဒီကစုစုနဲ့ပြည်ညေအစီအစဉ်ကိုရှေ့ရှုပြီးတော့ပဲလက်ခံလိုက်တယ်ပဲထားအောင်ဗျာအခုပဲအမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောနေပြီဟုတ်ပြီအဲ့လိုဒုသမရာတင်မယ်ဆိုလို့ရှိလို့ရှိရင်ဒီလူကနောက်သူဒါမျိုးတွေမလုပ်ပါဘူးဆိုတဲ့ဥမာအထောက်အထားမျိုးခံဝန်ကျလို့ပေးနိုင်မလားဟုတ်ပါတယ်။အဲ့ဒီဘက်ကနေပြီးတော့သူ့ကိုဒုသမရအနေနဲ့လက်ခံလိုက်လို့လက်ခံလိုက်ပြန်ရင်လည်း NLD တော့ကပြဿနာဗျ။လက်မခံရင်လည်း NLD ပြောနေတဲ့စစ်တပ်နဲ့ပြည်လဲအေးပေါ့ဗျ။တနည်းပြောရင်အမျိုးသားရင်ကြားစီကြီးကမလွယ်ဘူးဗျ
။ဗိုလ်ချုပ်ကြီးအောင်မြင့်စွေကိုဒုသမရလောင်းအဖြစ်ရွေးချယ်တာဟာသူ့အပါအဝင်တခြားဗိုလ်ချုပ်တွေအပေါ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းပေးစီလိုတဲ့ရည်ရွယ်ချက်နဲ့တမင်ရွေးချယ်တာလည်းဖြစ်နိုင်တယ်လို့ဦးမျိုးမြင့်ကသုံးသပ်ပါတယ်။ဗိုလ်ချုပ်ကြီးအောင်မြင့်စွေဟာအရင်စစ်ဆိုးရအကြီးအကဲဗိုလ်ချုပ်မူကြီးဟောင်းတန်းရွှေနဲ့နှိဆက်သူဖြစ်တယ်လို့ပြောဆိုမှုတွေရှိနေပြီးသူ့ကိုအခုလိုရွေးချယ်ခန့်အပ်တာဟာလဲစစ်တပ်ဘော်ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေရဲ့ဩဇာလွှမ်းမိုးမှုရှိနေသေးတယ်ဆိုတာကိုပြသတာပဲလို့အကြက်ကတ်တွေကသုံးသပ်ပြောဆိုကြပါတယ်။မလ17ရက်နေ့ကလွတ်တော်နေရာသမရရွေးချယ်ရေးအစုအဖွဲ့တွေမှာဒုသမရတွေကိုမဲပေးရွေးချယ်ရမှာ NLD ပါတီကအဆိုပြုထားသူ2ဦးဖြစ်တဲ့ဦးထင်ကျော်နဲ့ဦးဟန်နရီဗန်တီယူတို့2ဦးကိုရွေးချယ်အတည်ပြုပေးခဲ့ကြပြီးဖြစ်ပါတယ်ခင်ဗျာ။
ရှင်များရှင်တမတော်ကရွေးချယ်တဲ့ဒုတမရာတအုပ်အပါအဝင်အစိုးရတက်ကိုဥဆောင်မဲ့သူတွေကိုမကြခင်လွတ်တော်ကတင်မြှောက်ဖို့ရှိနေပါတယ်စစ်တပ်ကကြောတာနောက်ခံပေးထားသူတွေပါလာမဲ့အယက်သားစစ်စစ်မဖြစ်တဖြစ်အစိုးရတည်းရဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းဟာဖြောင်ပြူးနိုင်မှာမလားပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံးနဲ့ရွေးကောက်ပွဲမှာအနိုင်ရလာတဲ့ NLD ပါတီအနေနဲ့ရောဂရိအတိုင်းအကောင့်ထဲပေါ်နိုင်ပါမလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေလံအစီအစဉ်ကကြိုဆိုပါရရှင်။
ဒီအမေရိကန်တန်ရဲ့ဒိုင်ရိုက်လေလိုင်းစီစဉ်ကိုအင်ကာနက်စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရဲ့အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။မကြခင်မှာမနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရဖို့ရှိပါတယ်။အခုမြမအရေးသုံးသပ်ချက်ကိုအရင်ပြောပြပါမယ်ရှင်။ဆီယာနာရှင်ရဲ့လက်ကင်ထုတ်အဖြစ်နဲ့ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးရန်တရားပြုပြင်ပြောင်းလဲရေးဟာဒီမိုကရေစီအသွင်ကူးပြောင်းရေးမှာအလွန်အရေးကြီးပုံကိုဥဟောင်းခင်နဲ့အတူကိုကျော်ကျော်သိန်းကကူညီတင်ဆက်ပေးထားပါတယ်ရှင်။
ဒီလိုအကျိုးစီးပွားအတွက်လိုအပ်တဲ့ဥပဒေတွေကိုလွတ်တော်မှာပြတ်ထမ်းမယ်လို့ NLD ရဲ့ရွေးကောက်ပွဲကြီးညာသံတမ်းမှာဖော်ပြထားပါတယ်။ဒါပေမဲ့ NLD အစိုးရနေ့စဉ်ရက်ဆက်ဓာတ်ရိုက်ထိတွေ့ဆက်ဆံရမှာကစစ်အစိုးရအဆက်ဆက်ကရှိခဲ့တဲ့အုပ်ချုပ်ရေးရန်တရားဖြစ်ပါတယ်။ပြည်ထောင်စုဌာနလက်အောက်ခံအထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာအစိုးရဘျူရိုကရေစီရန်တရားတစ်ခုလုံးကိုချုပ်ကင်ထားပါတယ်။အစိုးရအာဏာသိမ်းရဲ့ကြိုးရိုးအဖြစ်ကိုလိုနီခေတ်ကငွေထုတ်ထားတဲ့အုပ်ချုပ်ရေးဌာနဖြစ်ပါတယ်။အခုဆိုရင်ဒီဌာနမှာဝန်ထမ်းပေါင်း4000လောက်ရှိတယ်လို့ကမ်းမှန်းပါတယ်။ အုပ်ချုပ်ရေးနဲ့ပတ်သက်ပြီးစေအစိုးရခေတ်မှာပုံနှိပ်ထုတ်ဝေတဲ့စာအုပ်စာတမ်းမရှိသလောက်ရှားပါပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာလွတ်လပ်မှုအထိုက်အလျောက်ရှိလာတာကြောင့်နိုင်ငံခြားအဖွဲ့အစည်းနဲ့တွဲပြီးသုတေသနလုပ်ထားတဲ့အုပ်ချုပ်ရေးစာတမ်းနှစ်ဆောင်ထွက်လာပါတယ်။အထွေထွေအုပ်ချုပ်ရေးဌာနအကြောင်းကြီးပြားချစ်စောနဲ့မက်သျူးအာနော့ကသုတေသနလုပ်ပြီး2014မှာအောက်တိုဘာမှာစာတမ်းထုတ်ဝေထားပါတယ်။သုတေသီတွေဖြစ်ကြတဲ့ဒေးဗစ်ဟုတ်တင်မောင်တန်းနဲ့ဒေါက်တာကင်နင်းတို့ကလည်းအုပ်ချုပ်ရေးအကြောင်း2015ဇွန်လမှာစာတမ်းထုတ်ပါတယ်
။ကြေးရွာမြို့နယ်ခရိုင်တိုင်းပြည်နယ်အစင်းစင်ကိုအုပ်ချုပ်တဲ့အစိုးရရန်တရားဖြစ်တာမို့ပြည်သူ့ဘဝနဲ့အထိတွေ့ဆုံးဟာအထွေထွေအုပ်ချုပ်ရေးဌာနဖြစ်ပါတယ်။ဒီဌာနဟာစစ်ဘိုလ်ဦးဆောင်တဲ့ပြည်ထရေးဝန်ကြီးဌာနလက်အောက်ခံဖြစ်တဲ့အတွက်တပြည်လုံးကိုစစ်ဘိုလ်ကအုပ်ချုပ်နေတဲ့သဘောဖြစ်ပါတယ်။သမရဦးသိန်းစိန်ရဲ့ပြုပြင်ရေးနဲ့အလံဝေးနေတဲ့ဌာနကြီးတခုလို့လည်းပြောနိုင်ပါတယ်။အုပ်ချုပ်ရေးဌာနဟာရဲတပ်ဖွဲ့အထူးစုံစမ်းရေးအဖွဲ့အကျဉ်းဌာနမိသားအဖွဲ့စတာတွေနဲ့လက်တွဲပြီးတည်ငြိမ်အေးချမ်းရေးအတွက်ဆောင်ရွက်ပါတယ်။မြေယာအခွန်ကြေးလက်ဖွံ့ဖြိုးရေးအဖွဲ့အစည်းမှတ်ပုံတင်မှုဘွဲစိတ်ချင်းမြင့်မှုစတာတွေကိုအမှုတန်း4000နဲ့လုပ်ကိုင်တဲ့ဌာနဖြစ်ပါတယ်။ဝန်ထမ်းတယောက်ကလူဦးရေ1388ယောက်ကိုအုပ်ချုပ်နေတဲ့သဘောမျိုးဖြစ်ပါတယ်
။ကြီးပြားချစ်စောနဲ့မက်သျူးအာနော့ရဲ့စာရဟာအထွေထွေအုပ်ချုပ်ရေးဌာနလုတ်ကင်ဆောင်ရွက်ပုံကူတွေကိုသာပေါ်ပြပြီးဝေဖန်သုံးသပ်တာမျိုးမလုပ်ပါဘူး။ဒေးဗစ်ခုတ်တင်မောင်တန်းနဲ့ဒေါက်တာကင်နင်တို့ပြုစုပြီးအင်္ဂလိပ်မြန်မာနှစ်ဘာသာထုတ်ဝေတဲ့အစီရင်ခံစာကတော့အုပ်ချုပ်ရေးရန်ရာကိုဝေဖန်သုံးသပ်ပြီးပြပြင်းရေးအတွက်အကြံဉာဏ်ပေးထားတဲ့အတွက် NLD အစိုးရအတွက်အသုံးဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။၂၀ရာစုအစောပိုင်းအိန္ဒိယမြန်မာကိုချုပ်ကိုင်တဲ့အင်္ဂလိပ်ကိုလိုနီအုပ်ချုပ်ရေးဌာနဝန်ထမ်းတဦးဟာနိုင်ငံသား6000ကျော်ကိုအုပ်ချုပ်တာမို့ဗမာအုပ်ချုပ်ရေးဟာကိုလိုနီအုပ်ချုပ်ရေးရဲ့ပိုးပြီးတင်းကျပ်တယ်လို့ဖြစ်နေပါတယ်။လူဦးရေတန်း250ရှိတဲ့အိန္ဒိယမြန်မာကိုလိုနီမှာစစ်မှုထမ်း6000နဲ့အုပ်ချုပ်ရေးဝန်ထမ်း4000ကိုသာအင်္ဂလိပ်ကသုံးပါတယ်။
ရန်ကုန်နဲ့နေပြည်တော်ကအရာရှိလွတ်တော်အမတ်အကြံပေးပုဂ္ဂိုလ်ဝန်တန်းတင်းစာအယ်ဒီတာအရတားအသင်းအဖွဲ့လယ်သမားနဲ့အလုပ်သမားတွေကိုကိုတမောင်တန်းတို့အဖွဲ့ကတွစ်ဆုံမေးမြန်းပါတယ်။နိုင်ငံရေးအမြင်မတူပေမဲ့ပြုပြင်ရေးသမားအားလုံးဟာအုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲစေခြင်းတယ်လို့ဆိုပါတယ်။အငြိမ်းစားညွှန်ကြားရေးမှူးချုပ်တဦးကတော့မားဆာလာခင်မတိုင်မီကတုံးခဲ့တဲ့အုပ်ချုပ်ရေးနည်းနဲ့လှုပ်ထုံးလုပ်နည်းတွေကိုလေ့လာသင့်တယ်လို့ဆိုပါတယ်။အဲ့ဒီခေတ်ကအတွင်းဝန်တွေဟာလုပ်ငန်းကျွမ်းကျင်သူတွေဖြစ်ပါတယ်တဲ့1988နောက်ပိုင်းမှာဝန်ထမ်းအဖွဲ့အစည်းတွေပျက်စီးယိုယွင်းလာပြီးအထက်ကခိုင်းသမျှလှုပ်တော့တာဖြစ်ပါတယ်အစင်းမြင့်ယာရုမှန်သမျှစစ်ဘိုလ်လူထွက်တွေလက်ထဲရောက်ကုန်လို့ကျွမ်းကျင်မှုမရှိတာလို့ဆိုပါတယ
်နိုင်ငံဝန်ထမ်းယာရုကိုလက်ခံရယူတဲ့စစ်ဘိုလ်ကြီးတွေဟာ policy မူဝါဒနဲ့ပတ်သက်လာရင်ဘာမှမသိဘဲအမိန့်နာခံဖို့သာသိတယ်လို့လွတ်တော်ကော်မတီဝင်တဦးကဆိုပါတယ်ဒါပေမဲ့အုပ်ချုပ်ရေးရန်တရားပြုပြင်ရေးမှာဦးသိန်းစိန်အစိုးရရဲ့အောင်မြင်မှုအချို့ကိုလည်းဖော်ပြထားပါတယ်။လွတ်တော်ပြည်သူလူထုနဲ့နိုင်ငံဝန်ထမ်းအကြားမှာအားကောင်းတဲ့ပုံမှန်ဆက်သွယ်ရေးလမ်းကြောင်းရှိဖို့လိုအပ်တယ်လို့ဆိုပါတယ်။အုပ်ချုပ်ရေးရန်တရားမှာပါတဲ့နိုင်ငံဝန်ထမ်းကကျွမ်းကျင်မှုကိုပြန်နိုင်ရင်နိုင်ငံသားတွေကယုံကြည်လာလိမ့်မယ်လို့ဆိုပါတယ်။စစ်ဘိုလ်လူထွက်ယာရုပေးတဲ့ဓလေ့ကိုရပ်ဆိုင်းဖို့လိုပါတယ်။စစ်အာဏာရှင်စနစ်ကဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းတဲ့အခါမှာအာဏာရှင်သုံးခဲ့တဲ့အုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲဖို့လိုအပ်လာပါတယ်။အုပ်ချုပ်ရေးရန်တရားပြုပြင်ပြောင်းလဲရေးကိုသမရယုံကစပြီးလုတ်ကင်နိုင်ပုံကိုလည်းဖော်ပြထားပါတယ်။ကျွမ်းကျင်တဲ့ဝန်ထမ်းကိုရရှိရေးကောင်းမွန်တဲ့ဗန္ဒာရေးတိုင်းနယ်ပြည်နယ်အစိုးရအားကောင်းရေးပြည်သူဝန်ဆောင်မှုလုပ်ငန်းကောင်းမွန်ရေးတာရှင်းတဲ့အစိုးရဖြစ်ပေါ်ရေးနိုင်ငံပိုင်စီးပွားရေးလုပ်ငန်းပြုပြင်ပြောင်းလဲရေးစာရတွေကိုအဓိကထားဖို့ဒေးဗစ်ဟုတ်တင်မောင်တန်းနဲ့ဒေါက်တာကင်နင်တို့ကအကြံပေးထားပါတယ်ခင်ဗျာ
ဥက္ကခင်ရဲ့မြမရေးတုံတက်ချက်ကိုကြာသာပရိနေညပိုင်းမှာအစ်စ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေနားဆင်နေကြရတာပါ။အခုထုတ်လွှင့်ပြီးနေတဲ့အစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း radio တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုတော့ဒေါ်လလတန်စီစဉ်ပို့ချထားတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီတွင်ပါ English American Style ကန်တာမှာ အငင်းပွားဖို့ရာဖြစ်တဲ့အခြေအနေတွေမှာအသုံးပြုတဲ့ idiom တချို့ကိုတင်ပြပေးမှာဖြစ်ပါတယ်။ပထမဦးဆုံးတင်ပြပေးမှာကတော့
send someone packing
ဖြစ်ပါတယ်။စာလုံးပေါင်းက send send ကပို့လိုက်တာ someone someone ကတူတူရော packing packing ကအထုတ်ထုတ်ပြီးဆိုတော့စစ်စစ်ဟုန်ရဲ့တိုက်ရိုက်ဒီပေကတော့လူတူတယောက်ကိုအထုတ်ထုတ်ခိုင်းပြီးနှင်းထုတ်လိုက်တာဖြစ်ပါတယ်။ idiom ဆိုတဲ့တဝိုက်ဒီပေကလည်းတိတ်မကွာလှပါဘူး။ကျမတို့မြန်မာမှာထုတ်သိမ်းခိုင်းပြီးအလုတ်ဖြုတ်ပစ်လိုက်တယ်၊ပြန်ပို့လိုက်တယ်၊နှင်းထုတ်လိုက်တယ်ဆိုတဲ့အသုံးနဲ့တူတယ်လို့ဆိုရမှာပါ။လက်တွေ့မှာကိုယ့်ပစ္စည်းကိုကိုယ်သိမ်းစေပြီးနှင်းထုတ်လိုက်တာမျိုးဖြစ်နိုင်တယ်လို့နေရာတနေရာကနေခုထွက်သွားဆိုပြီးဒေါသနဲ့နှင်းထုတ်လိုက်တာမျိုးကိုလည်းရည်ညွှန်းနိုင်ရမှာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ When the boss saw two employees arguing loudly in the office, he sent them packing.
ရုံးဝန်ထဲမှာမှုတန်းနှစ်ဦးကြေကြေလောင်လောင်စကားများနေတာတွေ့ရတော့ဆရာသမားကနှစ်ဦးစလုံးကိုနှင်းထုတ်လိုက်တယ်လို့ဒေဗီရပါတယ်။
When the boss saw two employees arguing loudly in the office, he sent them packing. Skating on thin ice.
ဖြစ်ပါတယ်။စာလုံးပေါင်းက skating, skating ကရေကဲပြင်ပေါ်မှာ skate စီးတာ။ on ကအပေါ် thin, thin ကပါတာ။ ice, ice ကရေကဲဆိုတော့စကူခုရဲ့ဒိုင်ရိုက်ဒီပေကတော့ပါလွှာတဲ့ရေခဲပြင်ပေါ်မှာစကိတ်စီးတာဖြစ်ပါတယ်။ရေခဲပြင်ဟာပါတယ်ဆိုရင်စကိတ်စီးတဲ့လူရဲ့ကိုယ်လေးချင်းကြောင့်ရေခဲပြင်ဟာအကွဲကျပြီးအန္တရာယ်ရှိမှာဖြစ်ပါတယ်။တကယ်လို့သာအဲ့လိုဖြစ်ခဲ့ရင်အဲ့ဒီလူလဲအောက်မှာရှိတဲ့အစ်စစ်တဲ့ရေထဲနစ်သွားမှာဖြစ်ပြီးအချိန်မီမကယ်နိုင်ရင်အသက်အန္တရာယ်ရှိပါတယ်။ဒါကြောင့်ဒီ idiom ရဲ့အဓိပ္ပာယ်ကတော့အန္တရာယ်ရှိတဲ့ပြဿနာဖြစ်တဲ့အခြေအနေကိုဖန်တီးနေတာရင်ဆိုင်နေရတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ If you talk about religious issues at the meeting you'll be skating on thin ice
ဘာသာရေးကိစ္စရပ်တွေအကြောင်းကိုစီးပွားပွဲမှာမင်းသွားပြောရင်တော့မင်းအတွက်တော့ပြဿနာတက်လိမ့်မယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ If you talk about religious issues at the meetingYou'll be skating on thin ice.
ခုနောက်ဆုံးတင်ပြပေးမှာကတော့
out of the question.
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကပြင်ပရောက်နေတာမဖြစ်နိုင်တာ the the question question the question ကမေးခွန်းဆိုတော့စကားခွန်ရဲ့တိုက်ရိုက်ဒီပဲကတော့မေးခွန်းဟာမဖြစ်နိုင်တာမေးခွန်းဟာပြင်ပရောက်နေတာဖြစ်ပါတယ်။ဒီတော့ရဲ့ idiom အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာအနည်းဆက်ဆုံးပြောရမယ်ဆိုရင်တော့စဉ်းစားဖို့မဖြစ်နိုင်တာထဲ့မစဉ်းစားနိုင်ဘူးလုံးဝမဖြစ်နိုင်တာခွင့်မပြုနိုင်တာကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ It will be out of the question to discuss budgetary issues during the staff meeting today
budget အသုံးစရိတ်ကိစ္စရပ်တွေနဲ့ပတ်သက်လို့ဒီကနေ့ဌာနစည်းဝေးပွဲမှာဆွေးနွေးဖို့ကတော့လုံးဝမဖြစ်နိုင်ဘူးလို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ It will be out of the question to discuss budgetary issues during the staff meeting today.
ဒီသတင်းပါတင်ပြခဲ့တဲ့ idiom အသုံးအနှုန်းကတော့
send someone packing, skating on thin ice, out of the question.
တို့ဖြစ်ကြပါတယ်။နောက်သတင်းပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးအနှုန်းကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မျိုးနာဆင်ကြပါရှင
်ဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ်မလ13ရက်တနင်္ဂနွေနေ့မနက်ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပြနေတဲ့လိုင်းဒိုမီတာ24 30 40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်နောက်ဆက်ရမယ့်စီစဉ်တွေကတော့နိုင်ငံတကာသတင်းလွှာတပုတ်နဲ့အတူတမတော်ကရွေးချယ်လိုက်တဲ့ဒုတိယသမ္မတနဲ့ပတ်သက်လို့ဆွေးနွေးတုံ့တက်ကြတဲ့စနေနေ့ညကတိုက်ရိုက်လေလိုက်စီစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာပါအခုရင်ဆုံးဘရာဇီးနာမည်ကျော်ဘောလုံးသမားတဦးကကလေးစေးယုံမှလှူဒန်းဖို့သူ့ရဲ့ဆုတွေနဲ့အမတ်တရပစ္စည်းတွေလေလံတင်ရောင်းချမယ့်အကြောင်းပြောပြသွားမှာပါကမ္ဘာဘောလုံးရာသီမှာထင်ရှားတဲ့ဘရာဇီးဘောလုံးသမားပီလီဟာသူရထားတဲ့ချန်ပီယံဆုတွေပါဝင်အမတ်တရပစ္စည်းတွေကိုလေလံတင်ရောင်းချဖို့ပြင်ဆင်နေပါတယ်ဘောလုံးကစားခဲ့တဲ့တက်တန်တလျှောက်ထောင်ချီပြီးစုဆောင်းရရှိထားတဲ့ပစ္စည်းတွေကိုလန်ဒန်လေလံပွဲမှာရောင်းချသွားမှာဖြစ်ပါတယ်။ကမ္ဘာကျော်ဘောလုံးသမားပီလီရဲ့အမှတ်တရပစ္စည်းလေလံပွဲအကြောင်းရိုက်တာသတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြပါမယ်ရှင်
။ဘရာဇီးတင်းနဲ့တူကမ္ဘာဖလား၃ချိန်စုကူကစဉ်ကရရှိထားတဲ့စုတွေအပါအဝင်အမှတ်တရပစ္စည်းပေါင်း2000လောက်ကိုကမ္ဘာကျော်ဘောလုံးသမားပီလီကလေလံတင်ရောင်းချမှာဖြစ်ပါတယ်။ကမ္ဘာဘောလုံးရာသီမှာအကောင်းဆုံးအားကစားသမားလို့တော့ဆိုကြရတဲ့ဘရာဇီးဘောလုံးသမားပီလီကတော့ဒီလိုစုတွေအများများစုခုနိုင်ခဲ့တဲ့အတွက်ဂုဏ်ယူနေစေပါအခုကအသက်85နှစ်အရွယ်ရှိဖြစ်တဲ့ပီလီဟာမကြာခင်တုန်းကတင်ပါယုစာထုတ်ကုသမှုစီးကျိတ်ခွဲစိတ်ကုသမှုတွေကိုခံယူခဲ့ရပေမဲ့ကျန်းကျန်းမာမာရှိနေစေလည်းဖြစ်ပါတယ
် E é uma relíquia que vai ficar pro resto da vida sem dúvida nenhuma é uma coisa imortal
တန်မိုးရှိတဲ့ဒီပစ္စည်းတွေကိုတတလုံးသိမ်းထားလို့ရပါတယ်အချိန်ကာလအကန့်အသတ်လည်းမရှိပါဘူးဒီလိုအမြောက်အများစုဆောင်းနိုင်ခဲ့တာတွေအောင်မြင်မှုရခဲ့တာတွေအတွက်လည်းဝမ်းမြောက်မိပါတယ်ကျန်းကျန်းမာမာနဲ့အခုလိုကျွန်တော်ရဲ့အားကစားသမားဘဝဖြတ်သန်းမှုကိုပြောနိုင်တဲ့အတွက်လည်းဘုရားသခင်ကိုကျေးဇူးတင်မိပါတယ
်စုဆောင်းထားတဲ့စုစိတ်တွေတမိုင်းဝင်ပစ္စည်းတွေကိုတော့ပိဋကတ်တွေအမြဲတမ်းတင်ထားနိုင်မှုနောက်မျိုးဆက်တွေကိုဘောလုံးတမိုင်းကိုမျှဝေပေးနိုင်မှုရည်ရွယ်ပြီးလေးလံတင်မှုစုံဖြတ်ခဲ့တာဖြစ်တယ်လို့လည်းပီလီကပြောပါတယ်ဂျူလီယန်စ်လေလံလုပ်ငန်းကတော့အချိန်တထောင်မြောက်ဂိုးသွင်းခဲ့တဲ့ဘောလုံးဘရာဇီးကလပ်အသင်းစန်တိုစ် FC နဲ့နယူးယောက်ကော့စမို့စ်အသင်းတွေမှာကစားစဉ်တုန်းကဝှစ်စင်ခဲ့ပြီးတော့ဝှစ်စုံတွေအပါအဝင်ပီလီရဲ့အမှတ်တရပစ္စည်းတွေကိုရောင်းချတာပထမဆုံးလို့လည်းပြောပါတယ်1989ခုနှစ်နယူးယောက်ကော့စမို့စ်ချန်ပီယံပွဲမှာစုခုရရှိထားတဲ့လက်စွပ်ကိုလည်းလန်ဒန်လေလံပွဲမှာရောင်းချသွားမှာပါလေလံပွဲမှာတန်မိုးအကြီးဆုံးဖြစ်တဲ့ဂျူရစ်ရီမက်စုကိုတော့မက္ကဆီကိုနိုင်ငံက1980ပြည့်နှစ်ကမ္ဘာဖလားပွဲမှာဘရာဇီးအသင်းက3ချိန်မြောက်အနိုင်ရခဲ့တာကြောင့်ကမ္ဘာဘောလုံးဖွဲ့ချုပ် FIFA နဲ့မက္ကဆီကိုအစိုးရတို့ကပီလီအတွက်အထူးဖန်တီးပေးခဲ့တာလည်းဖြစ်ပါတယ
် Olha uma alegria muito grande para mim poder falar sobreဒီထရော်ဖီဂျူလီယိုရီမက်
ဂျူစ်ရီမက်စုအကြောင်းပြောရတာကျွန်တော်အင်မတန်စိတ်ချမ်းသာပါတယ်ပထမအချက်ကတော့ကမ္ဘာဖလားကိုကျွန်တော်၃ချိန်နိုင်ခဲ့တဲ့အတွက်ကျွန်တော်တယောက်သာဒီစုကိုစုခူးခဲ့မှုတဲ့ကစားသမားဖြစ်လို့ပ
ါကမ္ဘာမှာတစ်ခုတည်းသာရှိတဲ့ဂျူစ်ရီမက်စုကတော့ဒေါ်လာ1,000,000လောက်ထိရလိမ့်မယ်လို့လည်းလေလံပွဲစီစဉ်သူတွေခန့်မှန်းထားပါတယ်ကမ္ဘာဖလား၃ဝန်းမှာပီလီရရှိထားတဲ့စုစည်းစိတ်တွေကလည်းဒေါ်လာ2,000,000လောက်ရလိမ့်မယ်လို့မျှော်လင့်ထားကြပြီးချင်းတထောင်မြောက်ကိုသွင်းခဲ့တဲ့ဘောလုံးကိုတော့ဒေါ်လာ4000ကနေ6000လောက်ထိရလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။လေလံပွဲကရောင်းချလို့ရရှိလာတဲ့ရန်ပုံငွေတွေကဘရာဇီးနိုင်ငံစန်တိုစ်မြို့ကကလေးစေးုံတစ်ခုကိုလှူဒန်းဖို့လဲစီစဉ်ထားတာပါ။အသက်18နှစ်အရွယ်မှာကမ္ဘာဖလားပွဲကိုပထမဆုံးအချိန်ပါဝင်ကစားခဲ့ပြီးအသက်အငယ်ဆုံးဘောလုံးသမားဖြစ်လာခဲ့တဲ့ပီလီယာ1958ခုနှစ်ကမ္ဘာဖလားဘောလုံးပွဲမှာအနိုင်ကိုသွင်းခဲ့သူတူလည်းဖြစ်ခဲ့ပါတယ်1962ခုနှစ်နဲ့1980ပြည့်ကမ္ဘာဖလားပွဲစဉ်တွေမှာလည်းဘရာဇီးအသင်းအနိုင်ရအောင်ဦးဆောင်ခဲ့သူဘောလုံးကစားခဲ့တဲ့တက်တန်တလျှောက်ဂိုးပေါင်း1283ဂိုးသွင်းခဲ့တဲ့ပီလီယာကမ္ဘာမှာဂိုးအများဆုံးသွင်းခဲ့တဲ့ဘောလုံးသမားတူဖြစ်နေလေဂင်းနစ်ကမ္ဘာမှတ်တမ်းကစီးရင်သွင်းမှတ်တမ်းတင်ခံရသူတူလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြသွားတာပါရှင်VOA ရဲ့တိုက်ရိုက်လေလိုင်းပရိသတ်အတွက်မနေ့စနေနေ့ညကတိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်ပြန်လည်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ကမကထပြုဦးဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူမတ်စုမွန်ကကူညီပေးထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကနေကြိုးဆိုပါရစေ။ပြီးခဲ့တဲ့သတင်းပတ်ကတော့မြန်မာနိုင်ငံမှာရင်ခုန်စိတ်လှုပ်ရှားစရာတွေနဲ့ပြည့်ခဲ့တဲ့သတင်းပတ်လို့ပြောမယ်ဆိုရင်မမမတင်ပါဘူးခင်ဗျာအချိန်ကြာကြီးလူတွေမျောခဲ့ကြစောင်းခဲ့ကြအမျိုးမျိုးခံမှန်းချက်တွေပြောဆိုခဲ့ကြရတဲ့ဒုတိယသမ္မတ3ဦးထွက်လာပါပြီ ပြည်သူ့တော်ဘက်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးထင်ကျော်ကိုဒုတိယသမ္မတလောင်းအဖြစ်ရွေးထားပါတယ်။အမျိုးသားလူတော်ဘက်မှာဦးဟင်နရီဗန်တီယူကိုဒုတိယသမ္မတလောင်းသမ္မတအဖြစ်ရွေးထားပါတယ်။တခါတပ်ဖက်ကတော့ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေကိုဒုတိယသမ္မတအဖြစ်ရွေးထားပါတယ်။ဆိုတော့ဒီဒုတိယသမ္မတတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တည်တဲ့လောက်ဒီညဆွေးနွေးကြဖို့ပါ။ပင်နယ်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနူးကမြန်မာအရေးမပြတ်စောင့်ကြည့်လေ့လာရေးသားနေကြတဲ့တင်းစားဆရာဦးစီသူအောင်မြင့်နဲ့မြန်မာအရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်။ကဲချက်ချင်းပဲကျွန်တော်တို့စလိုက်ကြရအောင်။ဦးစီသူအောင်မြင့်ခင်ဗျာပထမဦးဆုံးဦးထင်ကျော်နဲ့ဦးဟင်နရီဗန်တီယူတို့ကိုရွေးချယ်တာနဲ့ပတ်သက်ပြီးတော့ဦးစီသူအောင်မြင့်သဘောထားအရင်သိပါရစေ
။အဓိကကတော့ NLD ဘက်ကလေဒေါက်ဆန်းစုကြည်အပါဝင်ပေါ့နော်။ဒေါက်ဆန်းစုကြည်သမရဖြစ်ရေးအတွက်ဆိုပြီးတော့မှဟိုစူးစမ်းခဲ့ကြသေးတယ်။စူးစမ်းခဲ့ကြသေးတယ်ဆိုတာကအားလုံးဒါဖြစ်ပြီးသားဖြစ်မှာပါ။ပုံမှန်50ခုစလုံးကိုဆိုင်းငံ့မှုဆိုတဲ့ကိစ္စပါညာ။ဒါကြီးကစူးစမ်းခဲ့။စူးစမ်းခဲ့တယ်ဆိုတာကဟိုတက်မလို့ကာကွယ်ရေးကြုံနဲ့တွေ့တယ်၊ညှိနှိုင်းတာတွေပါလုပ်တယ်။အဲ့ဒါအစီအစီသွားလို့ဆိုရင်တော့ဟိုလွတ်တော်မှာတင်ပြီးတော့လုပ်ဖို့ပေါ့နော်။ဒါပေမဲ့ကျွန်တော်တို့ရတဲ့ဒါအတွင်းတွင်ပြီးရပါညာခံလုံးတဲ့တွင်ပြီးရကတော့ညှိနှိုင်းတာအဆင်မပြေဖြစ်ခဲ့တာပေါ့
။ဟုတ်ကဲ့။
အဆင်မပြေဖြစ်တဲ့အခါကျတော့ဟိုဒေါက်ဆန်းစုကြည်ကလည်းအစိုးရအဖွဲ့ကိုဥဆောင်သွားမယ်ဆိုတာရှိတယ်။ဒီလက်တကယ်အဲ့လိုလုပ်သွားမယ်ဆိုတဲ့သဘောမျိုးတို့တောက်လျှောက်ပြောဆိုခဲ့တာဆိုတော့အဲ့တော့သူတို့ပြင်ရမယ်သမရတွေဒုသမရတွေဆိုတဲ့အားကအထူးသဖြင့်သမရပေါ့ဒီသမရကဒေါ်ဆန်းစုကြည်ကအစိုးရအဖွဲ့ကိုဦးဆောင်သွားနိုင်မှုအတွက်ကိုကူညီတဲ့သမရဖြစ်ဖို့လိုတယ်ဒါကြောင့်မလို့ဒေါ်ဆန်းစုကြည်ကိုကူညီနိုင်မဲ့သမရပေါ့ဟိုတိုင်းပြည်ကိုအပြည့်အဝဦးဆောင်ပြီးတော့မှသူ့ဘာသာသူသွားမယ်ဆိုတဲ့သမရမျိုးတော့မဟုတ်ဘူးပေါ့နော်ဒေါ်ဆန်းစုကြည်တန်ဒီကိုအဲ့ဒါဥဆောင်သွားနိုင်မယ်အစိုးရဖွဲ့ဥဆောင်နိုင်မယ်ကမရာကိုရွေးချယ်မယ်ဆိုတဲ့အခါကျတော့အဓိကကတော့ဒေါက်ဆန်းစုကြည်ပုံမှာပဲမူတည်ပါတယ်ကိုယ်တိုင်ပဲနောက်ဆုံးရွေးချယ်လိုက်တယ်လို့ကျွန်တော်တို့နားလည်ပါတယ်တခြားလူတွေကတော့ဝိုင်းပြီးတော့အကြံပြုတာတော့ရှိမှာပေါ့အ
ဲ့တ
ော့ဦးထင်ကျော်ဟာသူ့ကိုအဓိကကူညီနိုင်တဲ့အဲဥစားတယောက်အနေနဲ့သူကသဘောထားပြီးတော့မှကမရာအနေနဲ့ရွေးချယ်တင်ပြလိုက်တယ်လို့ယူဆပါတယ်
သူ့ကမရာပေါ့ခင်ဗျာ
ဟုတ်ကဲ့ကမရာဖြစ်လာမှာပါ
ဟုတ်ကဲ့ပါဒေါက်တာရံမျိုးသိန်းကရော
အဲကျွန်တော်အမြင်ကတော့ပေါ့လေအဲဦးထင်ကျော်ဟာမတော်ဆန်းစုကြည်ရဲ့ယုံကြည်မှုကိုအပြည့်အဝရရှိထားတဲ့ပုံကိုတွေတွေကတရားလို့ကျွန်တော်ကအဲယူဆပါတယ်။နောက်ပြီးတော့ဦးထင်ကျော်အနေနဲ့ကျွန်တော်တို့အစိုးရအရာရှိဖြစ်လေအတွေ့အကြုံရှိခဲ့တယ်။နောက်ပြီးတော့ပညာရှင်တရားဖြစ်လည်းပဲအတွေ့အကြုံရှိခဲ့တယ်။နောက်ပြီးတော့လက်ရှိအချိန်မှာဆိုရင်လည်းတော်ဆန်းစုကြည်နဲ့နှစ်ပေါင်းများစွာအနီးကလက်တွဲပြီးတော့အဲပါတီနဲ့လက်ရှိတော်ဆန်းစုကြည်ရဲ့မိခင်foundation ကိုဆောင်ရွက်နေတဲ့ပုံကိုဖြစ်တဲ့အခါကျတော့ဦးတင်ကျော်အနေနဲ့ဒေါက်ဆန်းစုကြည်အတွက်အကောင်းဆုံးရွေးချယ်မှုတစ်ခုလို့တော့ကျွန်တော်ကမြင်ပါတယ်ဗျ။
ဟုတ်ကဲ့
။နောက်ကျွန်တော်တို့အမျိုးသားလွတ်တော်ဘက်ကရွေးခဲ့တဲ့ချင်းတိုင်းသားကိုယ်စားလှယ်ကိုရွေးချယ်တဲ့အကြောင်းကိုတော့ကျွန်တော်အများအဖြစ်တော့ဒေါက်ဆန်းစုကြည်အနေနဲ့တိုင်းသားကျေးဇူးညီညွတ်ရေးနဲ့အမျိုးသားပြန်လည်ပြည့်ညက်ရေးကိုဦးတည်ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးသမိုင်းမှာတစ်ခါမှနေရာမရဘူးသေးတဲ့လူမျိုးစုတွေကအာချင်းလူမျိုးစုကိုရွေးချယ်ပြီးတော့နေရာပေးခဲ့တာလို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ
့နောက်တစ်ချက်ကိုခုနဆွေးနွေးတဲ့အချိန်မှာကျွန်တော်အမြင်အဖြစ်တော့ဒေါ်ဆန်းစုကြည်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဆွေးနွေးညှိနှိုင်းမှုမှာအဆင်မပြေလို့ဒီလမ်းကြောင်းကိုရှောက်တယ်လို့တော့ကျွန်တော်ကတစ်ခါချအဲ့ဒီလို့တော့ကျွန်တော်မယုံကြည်ပါဘူးဘာဖြစ်လို့လဲဆိုတော့ဒေါ်ဆန်းစုကြည်အနေနဲ့လက်ရှိအခြေအနေမှာသမလို့နဲ့ဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေတယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့
။နောက်ရှင်းလာမယ့်အနာဂတ်မှာလည်းပဲဒေါက်တာဆုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့သမလို့နဲ့ဆက်ပြီးတော့ဆွေးနွေးညှိနှိုင်းဦးမယ်လို့ကျွန်တော်ကယူဆပါတယ
်။ဟုတ်ကဲ့။ဒုတိယသမ္မတ3ဦးဦးထင်ကျော်ရဲ့ဦးဟင်နရီဗန်တီယူရဲ့ဦးမြင့်စွေရဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေရဲ့ဆိုတော့ဒီ3ယောက်ထဲမှာဦးထင်ကျော်နဲ့ဦးဟင်နရီဗန်တီယူကိုရွေးချယ် NLD ဘက်ကရွေးချယ်တာနဲ့ပတ်သက်ပြီးတော့တကယ်တကယ်ပြောရရင်တိတ်ပြီးအငင်းပွားစရာအတိုင်းကျွန်တော်တို့မကြားပါဘူး။ကျွန်တော်တို့စီကိုတော်တော်ရှင်နေရဲ့ဒီပူရဲဆွေးနွေးချက်တွေရောဟာလာတခြားတရင်ရေးသားချက်တွေမှာအတိအကအခုလောလောဆယ်မှာဟာလာ hot zone တည်င်းလို့ပြောရရင်တော့ဒုတိယဗိုလ်ချုပ်ကြီးဟောင်းမြင့်စွေကိုတပ်ဖက်ကယူချယ်တဲ့ကိစ္စပါဆိုတော့အဲ့ဒီအကြောင်းကိုကျွန်တော်တို့နောက်ပိုင်းမှာနည်းနည်းအချိန်ပေးပြီးတော့ကျွန်တော်တို့တိကျဆွေးနွေးသွားပါမယ်ကျွန်တော်တို့စီကိုကျွန်တော်တို့ Facebook စာမျက်နှာမှာမှတ်ချက်ပေးထားတဲ့သောတာရှင်တွေကလည်းပဲအမေစုရွေးပေးတဲ့သူကိုမတိရခင်ကလေးကယုံကြည်ပြီးသားပါအခုလို့တိလိုက်ရတော့မပြောတတ်အောင်ဝမ်းသာပါတယ်တကယ်ရည်ချင်းပြင့်ပြီးတဲ့ပုံကူပါမြန်မာပြည်အနာဂတ်အတွက်ဝမ်းသာမိပါတယ်လို့ဒူးကရေးပါတယ်နောက်ဒူးကရတအစိုးရသမရတွေကိုရွတ်ထုတ်ပေးခဲ့တဲ့အမေစုကိုယုံကြည်ပြီးသားဖြစ်လို့သမရနဲ့ဒူးသမရတို့ဟာဖခင်ရဲ့တမိုင်းကိုကိုယ်တိုင်စွန့်အောင်ရေးနေတဲ့အမေစုကိုဝမ်းဝန်းကူညီပေးခြင်းဖြင့်မိမိတို့ရဲ့ကောင်းတမိုင်းတွေကိုရေးသားဖော်ဆောင်ကြပါလို့တိုက်တွန်းအကြံပြုပါတယ်ဆိုပြီးတော့ဒူးသမရတွေကိုတိုက်တွန်းထားပါတယ်နောက်ကျွန်တော်တို့အမေရိကန်ပြည်ထောင်စုကသောတာရှင်ပေါင်းတသနာကလည်းပဲဒူးသမရလောင်းတွေရွေးချယ်ရေးနဲ့ပတ်သက်ပြီးတော့စစ်ကောင်းဆောင်တွေအဆိုပြုမဲ့သူတွေကိုပြည်သူအများစုကစိတ်ဝင်စားပါဘူးတဲ့မရှိတဲ့အကြောင်းရင်းကပြည်သူကိုကိုစားပြုတဲ့သူတွေမဟုတ်တဲ့ပြင်သူတို့ရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံခြုံမှုတွေအခွင့်အာဏာကာကွယ်ရေးအတွက်ဥတီလှုပ်ဆောင်မယ်ဆိုတာယုံကြည်ထားပြီးသားဖြစ်နေလို့ပါတဲ့ပြည်သူတွေစိတ်ဝင်စားတာ ဒေါ်ဆန်းစုကြည်ကဆစ်ဆစ်ရွေးချယ်လိုက်တဲ့ဥထင်ကျော်နဲ့ဥဟန်ရီတို့နှုတ်ဖြစ်ပါတယ်တဲ့။ဘာကြောင့်လဲဆိုရင်သူတို့လူရဲ့ကိုယ်ရေးရာဆိုရင်အချင်းချုပ်ကိုပြည်သူတွေတီးခွင့်ရတဲ့အပြင်သမရယာရုအီယချင်းတွေနဲ့ပါပြည်မိနေလို့ပါတဲ့။အထူးသဖြင့်ဥထင်ကျော်နဲ့ဥဟန်ရီတို့နှစ်ဦးဟာတိုင်းပြည်နဲ့လူမျိုးပေါ်အမှန်တကယ်တစ္ဆာစောင့်တိမှာတန်တရားဖြစ်စရာမရှိတဲ့အတွက်လူဒူးတစ်ဖွဲ့ပေါ်တစ္ဆာခံမဲ့ဒူးသမရနဲ့တော့မိုးနဲ့မြေလိုကွာခြားနေမှာအမှန်ပဲလို့ယူဆမိပါတယ်တဲ့။အဲ့ဒါကမောင်တသနာပါ။တခါဖားကန်ကကိုမျိုးအောင်ကအင်နလီကတင်တဲ့ဒူးသမရနှစ်ဦးကိုသဘောကျပါတယ်။ဆိုရင်တခုကသမရဖြစ်လာမဲ့ဥထင်ကျော်ဟာအကြောင်းတစ်ခုကြောင့်သမရနေရာမှာမရှိရင်ဒူးသမရတက်ဟာအင်နလီကတင်မြောက်တဲ့သူဖြစ်ဖို့ကောင်းပါတယ်။ဥထင်ကျော်အကြောင်းတစ်ခုကြောင့်အားယူသွားရင်ဒူးသမရတက်ကသမရဖြစ်လာမှာမို့ပါ။ဦးမြင့်ဆွေလိုလူမျိုးသမရဖြစ်လာရင်ဦးသိန်းစိန်လက်ထက်ကတည်းကဘာမှထူလာမှာမဟုတ်ဘူးလို့ထင်မိကြောင်းပါတဲ့။ဒါကဖားကန်ကကိုမျိုးအောင်ရဲ့ဆွေးနွေးချက်ပါ။ဆိုတော့ဒီဆွေးနွေးချက်တွေဟာဥထင်ကျော်တို့ဦးဟန်ရီတို့ကိုရွေးချယ်တာနဲ့ပတ်သက်လို့အငင်းပွားစရာမရှိပါဘူး။လူတို့ကသဘောကျပါတယ်။လက်ခံပါတယ်။အငင်းပွားစရာရွေးချယ်ချက်တခုရှိနေပါတယ်။တရားဆွေးနွေးမဲ့တော်ရရှင်တူကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ပါမယ်။ဆလိုင်းပွေကုန်းမှာဆလိုင်းပွေကုန်းကကိုယ်တိုင်ကချင်းမျိုးသားတူဖြစ်ပါတယ်။တော်ရရှင်တို့ဂျူဒီမီအတိပေးချင်တာကဆလိုင်းပွေကုန်းဟာအခုဒူးသမရတူအဖြစ်ရွေးချယ်ထားတဲ့ဦးဟန်ရီဗန်တီယူနဲ့ရင်းနှီးသူနှီးဆက်သူဖြစ်ပါတယ်။ဆလိုင်းပွေကုန်းဦးဟန်ရီဗန်တီယူကိုအခုလိုရွေးချယ်လိုက်တဲ့အပေါ်မှာဆလိုင်းပွေကုန်းကိုယ်တိုင်ကချင်းတိုင်းရင်းသားဖြစ်တဲ့အခါကျတော့ဘယ်လိုများခံစားမိပါသလဲ
။ Oh okay ဟိုချင်းတိုင်းရင်းသားတယောက်အနေနဲ့ဝမ်တာပါတယ်ဆိုတဲ့ဥစ္စာတော့ထားလိုက်အောင်သူရွေးချယ်တဲ့ဥစ္စာကတော့လေတူပဲဖြစ်ဖြစ်ကျွန်တို့ကတော့နိုင်ငံရေးကောင်းလာအောင်နောက်ပြီးတော့မြန်မာနိုင်ငံရေးကောင်းလာအောင်ကျွန်တို့အဓိကအာရုံထားပြီးတော့မှကျွန်တို့ဟိုဖြစ်စေချင်တာပေါ့နော်ဘာလဲချင်းမျိုးသားဖြစ်လို့ပါဖြစ်လို့ညာဖြစ်လို့ဆိုတာတော့ကျွန်တော်တို့နိုင်ငံရေးတမတရားအနေနဲ့တော့အဲ့လောက်တော့ဟိုမှတ်ချက်ပေးချင်ပါဘူးကြာ
ဟုတ်ကဲ့ဆိုတော့ဆလိုင်းပွေကုန်းတည်ထားသလားဦးဟန်ရီဗန်တီယူဒီ NLD ပါတီကိုအခုရွေးကောက်ပွဲမတိုင်ခင်မှာဝင် NLD ပါတီရဲ့ကိုယ်စားလှယ်အဖြစ်နဲ့လွတ်တော်ကိုယ်စားလှယ်လောင်းအဖြစ်နဲ့ရွေးကောက်ပွဲဝင်အရင်ရှင်ကဘလို့နိုင်ငံရေးပါတီမျိုးမှမပတ်သက်ခဲ့ဘူးမလုပ်ခဲ့ဘူးပေါ့ဟုတ်လားဆလိုင်းပွေကုန
်းဟုတ်ပါတယ်ဆရာဟုတ်ကဲ့ဟုတ်ကဲ့ဆရာဟုတ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကအခုကသမရရွေးချယ်စစ်စစ်အဖွဲ့ကနေပြီးတော့ဒါစစ်စစ်ရွေးချယ်တဲ့ကိစ္စတွေလုပ်နေပြီဆိုတော့ဦးဟန်ရီဗန်တီယူကပြောရမယ်ဆိုရင်တော့ဒီမတိုင်ခင်တုန်းကဘသူမှတိမထားတဲ့ထင်မထားတဲ့ဒါဟိုလူတယောက်ဖြစ်နေတယ်သမရာဒူးသမရာလောင်းရွေးမြဲထဲမှာပါမယ်လို့ဘသူမှတွတ်ထားတဲ့ထဲမှာမပါဘူးဆိုတော့ဦးဟန်ရီဗန်တီယူဒီစစ်စစ်ရွေးချယ်ရမှာတတ်မှတ်ထားတဲ့တတ်မှတ်ချက်တွေနဲ့ကိုက်ညီပြီးတော့စစ်စစ်ရွေးချယ်တဲ့ဟာကိုအောင်မြင်ပြီးလိမ့်မယ်လို့ရောဆလိုင်းဘွေကိုယုံကြည်သလား
အားလုံးကြည်ပါတယ်ဟောခတ်တူတူပြောရရင်လည်းဆိုရင်တော့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ဆလိုင်းဘွေကိုကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့အခုဆက်ပြီးတော့ဟလာမတိုင်ခင်မှာကျွန်တော်နောက်ထပ်တော်တော်ရှင်တူတို့တခါလေးဖိတ်ခေါ်လိုက်အောင်ပါဇလွန်မျိုးကဥတန်းအောင်ကဲဥတန်းအောင်ဒုသမရတူရွေးချယ်ထားတဲ့ပေါ့ဥတန်းအောင်သဘောထားဘယ်လိုရှိပါလဲ
ဟုတ်ကဲ့ကျွန်တော်အခုကျွန်တော် NLD ဘက်ကရွေးချယ်ထားတဲ့အောင်တော့ကျွန်တော်အရန်ကိုကြိုးစားပါတယ်လေးလက်လေးစားတဲ့ပုံကိုဖြစ်တဲ့အတွက်မို့လို့ပါခင်ဗျာ
ဟုတ်ကဲ့
အမေစုကိုသမရဖြစ်ဖို့မရတဲ့အတွက်တော့ကျွန်တော်တော်တော်လေးကြေကွဲရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့
ဥတန်းအောင်လို့မြန်မာလူထုတွေမဲ့ဆန္ဒရှင်တွေအများကြီးပဲရှိလိမ့်မယ်လို့ကျွန်တော်ယူဆပါတယ်မောင်ဝင်းဟု
တ်ကဲ့ခင်ဗျာ
ကျေးဇူးတင်ပါတယ်ဦးတန်းအောင်မောင်ဝင်းဟန်အင်းလေးဆိုတဲ့တော်တာရှင်ကတမ်းမတော်သားကိုယ်စားလှယ်အစုအဖွဲ့ကဒုတိယသမရယာရုရွေးချယ်တာမှာဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေကိုရွေးချယ်တာနဲ့ပတ်သက်ပြီးတင်ပြချင်တာကလက်ရှိတမ်းမတော်ခေါင်းဆောင်တွေဟာတပည့်ရင်းလူသက်ကွင်းအဖြစ်စိုးကြီးကိုစနစ်တကျစီမံကုတ်ကဲညွှန်ကြားခဲ့တဲ့ဆရာနာရှင်ဟောင်းတို့ရဲ့လောင်းရည်အောက်ကရုံထွက်နိုင်ခြင်းမရှိသေးဘူးနောက်တစ်ချက်ကအာဂရိတရားနဲ့အကျင့်ပြည့်ချဆသူဗိုလ်ချုပ်ဟောင်းတွေနဲ့ဝူဝင်းနေလူတဲ့စံတရှိရလားဆိုတာတန်တရားပွားစရာတွေရှိတယ်လို့ပြောရမယ်ထင်တယ်ဘာကြောင့်လဲဆိုဦးမြင့်ဆွေဟာနာမည်ဆိုးနဲ့ကြော်ကြားသူဖြစ်တဲ့အပြင်အမေရိကန်ကပိတ်ဆို့ခံရသူတွေတဲတူးအပါဝင်ဖြစ်ပြီးတော့အာဂရီလိုက်စားမှုတွေအချင်းပြေဗိုလ်ချုပ်တွေဆင်းတဲ့မှာထိတ်ဆုံးကပါနေပြီးသဘောထားတင်မှသူဖြစ်2008ခုနှစ်ရှူဝါယောင်ဒေါ်လာရင်းကာလဖိနှိပ်တက်တက်မှုတွေမှာအ धिक တာဝန်ရှိသူဖြစ်ပြီးခဲ့တဲ့နှစ်မလာကတက်ကြွလှရှားသူចောင်းသားတွေကိုအရဝတ်လက်ပတ်နေလူရန်ကားတွေရဲ့ရိုက်နှက်စော်ကားမှုတွေနဲ့ပတ်သက်ပြီးအ धिक တာဝန်ရှိသူဖြစ်အများကပြောနေတဲ့ကြားကဦးမြင့်ဆွေကိုဒုတိယသမ္မတအဖြစ်ရွေးချယ်လိုက်လို့ပါမယ်လို့ပြောရမယ်ထင်ပါတယ်ဆိုပြီးမောင်ဝင်းဟန်အင်းလေးကအီးမေးလ်နဲ့ပြေပို့ပြီးတော့ဆွေးနွေးထားပါတယ်ဆိုတော့ဦးစီတူအောင်မြင့်ဦးစီတူအောင်မြင့်ကိုယ်တိုင်ရောဦးမြင့်ဆွေကိုတက်ဖက်ကတင်တာနဲ့ပတ်သက်ပြီးဘယ်လိုသဘောထားအရင်ဆုံးဖြစ်ခဲ့တယ်လဲ
ဦးမြင့်ဆွေကိုတင်တာနဲ့ပတ်သက်လို့ကျွန်တော်နားလေတော့ကြိုးရမယ်ဆိုရင်ကျွန်တော်အမြဲပြောလို့ပြောထားရှိပါတယ်အခုဒီသမ္မတဘက်ကတင်တဲ့ဒုသမ္မတဆိုတဲ့ဟာကဟိုကျွန်တော်တို့နားလေတော့ဟိုတချို့တွေကပြောကြတယ်ပေါ့နော်ဒါသမ္မတကာကွယ်ရေးချုပ်အဘိုးချုပ်ကြီးမေအောင်နိုင်ကသူ့ဘောနဲ့တင်လိုက်ရင်ပြီးတာပဲဘယ်လိုပါညာပေါ့နော်သမ္မတတကယ်တကယ်ကြတော့ဒီဘုရားမကြီးမေအောင်နိုင်ဆိုတာကလက်ရှိတမတော်ရဲ့ခေါင်းဆောင်တွေမကဘူးအခုလောဆယ်ပြရောက်နေတဲ့အနေအထားကအရင်ရောက်အများကြီးရှိလာတဲ့ဒီအရင်ကရှိသွားတဲ့ဒီအာဏာရှင်ဟောင်းမျိုးရောအဲ့ဒီဘုရားဟောင်းမျိုးရောအကုန်လုံးရဲ့ခေါင်းဆောင်ရဲ့နေရာသဘောမျိုးမှာသူကရောက်နေတယ်ရောက်နေတဲ့အခါကျတော့အခုဒီအာဏာအပြောင်းလဲဆိုတဲ့ဟာကကျွန်တော်တိုင်းပြည်ရဲ့သမိုင်းမှာတော်တော်ကြီးမားတဲ့အပြောင်းလဲကိုပြောလို့ရတယ်လက်နက်ကိုင်တပ်နဲ့လက်နက်ကိုင်တပ်ကရှိထားတဲ့အကျိုးစီးပွားကိစ္စကလွဲရင်ကျန်တဲ့အကျိုးစီးပွားကိစ္စအဝဝကိုဒီလူကအခုရေကောက်ပြျောက်လိုက်တဲ့ ตําราดิตําราดิวงจีเนี่ยสีมันขั้นควยได้อาชีพนี้อยู่ยောက်ตัวเลยมั้ยไอ้แล้วไอ้โหลยောက်ตัวได้อาการจ่ายเนี่ยดีหาดิก็ดีเดมาส่วนเนี่ยป้องงาตัวบ่เนี่ยป้องงาเสียจ่อแล้วกูโจซีบัวดิชี้แก่ได้กูโจค้องนี่เอ่อไม่ชี้โหจําบ่กูโจเนี่ยเน้บาดกูโจค้องนี่เยอะอนาคตค้องนี่อโจซีบัวดิอะหมายจ่ายเนี่ยแล้วญูโทมันด้วยจ่ายเนี่ยสรุปดีหาดิกูเปลี่ยนพี่แล้วเทิงไปหมดเปลี่ยนพี่แล้วกาควยหมดดาเนี่ยปะเป็ดพี่แล้ ဟိုရန်ကုန်တိုင်းဝန်ကြီးချုပ်နေရာအတွက်ကိုတမတော်ဘက်ကဟိုတောင်းတာကိုဒေါက်ဆန်းစုကြည်ကခွင့်ပြုခဲ့ခြင်းမရှိဘူးဆိုတဲ့ဟာကိုလည်းကျွန်တော်တို့သိရတယ်။ဒါဖြစ်လို့လဲဆိုတဲ့ခါကျတော့ဒေါက်ဆန်းစုကြည်ကတော့ဒီအဂရီလိုက်စားမှုတွေဘာတွေကိုကဲအောင်လုပ်မယ်ဒါပြည်ပြည်ချာကောင်းအောင်လုပ်မယ်ဆိုတဲ့အနေအထားမျိုးရှိတာပေါ့။အဲဒီတော့ဒီတမတော်ဘက်ကနေပြီးတော့မှကိုရတော့လေ
ပေါင်းစုံ
နေအကုန်လုံးကိုပူစားပြုပြီးတော့မှသူတို့ရဲ့အကျိုးစီးပွားတွေဘာတွေကာကွယ်ဖို့ဆိုရင်ဒါလူတယောက်ကလိုလာတယ်။အဲဒီကဘူးဖြစ်မလဲ။ဒီနေ့ကာလပဲယူနီဖောင်းချစ်ပြီးတော့မှအဲဒီတမရတာဝန် US ဆိုရင်အဲ့လူကဒီပြဿနာဒီဘာမှသိမှာမဟုတ်ဘူးအဲ့တော့အဲ့ဒီမှာခြားနာတာဘုရားဒီဘုရားကြီးမစ်ဆွေဆိုတဲ့ဟာကအရင်ကျန်တာရှင်ဘုရားမူကြီးတို့တန်းချွေတို့လက်ထက်ကလေးကကိုတာဝန်တွေအများကြီးယူခဲ့တယ်ဒီအချိုးစီးပွားကိစ္စတွေထဲထဲဝင်ဝင်ပါဝင်ခဲ့တယ်ပတ်သက်ခဲ့တယ်သိခဲ့တယ်နားလည်ခဲ့တယ်ဆိုတဲ့ခါကျတော့အသူဟာသူ့ကိုတာဝန်ပေးခြင်းအပြင်ဒီဟာတွေကိုကိုက်တွယ်နိုင်လိမ့်မယ်လို့ယူဆထားဖို့ပေါ်တယ်နောက်တစ်ခုကအခုဆိုရင်ဝန်ကြီးဌာနဌာနဆိုင်ရာအသီးသီးမှာအစ်ကိုဟောင်းနေအများကြီးနေရာယူရတယ်အတင်းဝင်နေဆိုရင်လည်းအများစုက
ဒ
ါစ်ကိုဟောင်းနေကြီးတယ်ဒါကျွန်တော်သိတယ်အဲ့ဒီဟာတွေကိုဩဇာညောင်းမှုဆိုရင်လည်းဒီကုလားတော့ဒီပုံကြီးကြီးမစ်ဆွေရဆိုရင်ဩဇာညောင်းနေကြညောင်းနေပြီးသားဖြစ်တယ်ဆိုတဲ့အခါကျတော့သူ့ကိုအဲ့ဒီကိစ္စတွေအတွက်ကိုဟိုတာဝန်ပေးတယ်လို့ပဲကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဒေါက်တာရမျိုးသိဦးမစ်ဆွေရဲ့မိသားစုဝင်တူဟာဟလာနိုင်ငံသားခံယူထားတယ်ဆိုပြီးတော့ပြီးခဲ့တဲ့ချိန်တုန်းကသူ့ကိုတင်လို့လုပ်ပြီးတော့မတင်မဲထားလိုက်တယ်အဲ့ဒီအချက်ရှိတယ်တခါအမေရိကန်ကနေပြီးတော့တူးချင်းပေါ့လူတူးချင်းစီကိုဘိုးတော်ကလို့အစိုးရတစ်ဖွဲ့လုံးတနိုင်ငံလုံးကမဟုတ်ဘူးနဲ့တူးချင်းစီကိုဥတီပြီးတော့ဟလာဟို black list ပေါ့လေဒီဥစားကတန်ခတ်ရေးယူထားတဲ့စင်ထဲမှာပါနေလို့မရှိသေးတယ်ခုနနိုင်ငံသားမိသားစုဝင်နိုင်ငံသားခံယူထားတဲ့ကိစ္စဟလာဒီအမေရိကန်ရဲ့တန်ခတ်ရေးယူထားတဲ့စင်ထဲမှာပါနေသေးတဲ့ကိစ္စဒီနှစ်ချက်စလုံးရှိနေထားပြီးသားလူကိုတပ်ဖက်ကတင်လိုက်တယ်ဆိုတော့ကအမေရိကန်ကိုရောဒေါက်ဆန်းစုကြည်ကိုပါတရွေးဆွတ်လိုက်တယ်လို့ပြောလို့မရဘူးလား
အဲသူကတော့အဲတနည်းအားဖြင့်ပြောရင်တော့ဗောလေဟိုစိန်ခေါ်လိုက်တဲ့သဘောတော့ရှိတယ်ဗျာအဲနောက်တစ်ပတ်ကကြည့်ရင်ဗောလေအဲပထမတစ်ချိန်ကျွန်တော်တို့ပြည်နယ်ထုံးကိုဒုတိယသမရမတင်ခင်လုံးကအာဒီဦးမြင့်စွေကိုဒုတိယသမရတင်ဖို့ကြိုးစားခဲ့တယ်ဒါပေမဲ့အဲ့ဒီအချိန်ငယ်ကဒီဦးမြင့်စွေကိုနောက်တစ်ချိန်မှာဒုတိယသမရနေရာကိုတင်ဖို့အတွက်ကျူတင်ပြင်ဆင်ပြီးတော့တတ်မှတ်ထားခဲ့တဲ့သဘောမျိုးရှိတယ်လို့လည်းကျွန်တော်ကသုံးသပ်တယ်ဗျ။ဟု
တ်ကဲ့။
အဲဒီအတွက်ကြောင့်မလို့ဒီဦးမြင့်စွေရဲ့ဒီသားနဲ့ပတ်သက်တဲ့ဒီနိုင်ငံသားဖြစ်မှုအထောက်အထားတွေကိုအားလုံးပြင်ဆင်ပြီးတဲ့ကာလအဲအခုလိုအချိန်မျိုးကြတော့မှတပ်ဖက်ကနေပြီးတော့ဦးမြင့်စွေကိုဒုတိယကမရအဖြစ်ပြန်ပြီးတော့အဆိုပြုလာလို့ကျွန်တော်ကနားလေတယ်။အဲနောက်တစ်ခုအနေနဲ့ကျွန်တော်တို့ကဘာလို့ကြည့်ရမလဲဆိုတော့ကျွန်တော်အများအဖြစ်တော့ဟို2015ရွေးကောက်ပွဲမှာဦးမြင့်စွေကလည်းပဲဝင်ပြီးတော့ပြိုင်ခဲ့တယ်။နောက်ငါးနှစ်သူဝင်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တယ်။အခုရွေးကောက်ပွဲမှာဝင်ပြိုင်တော့သူခွက်ခွက်လာအောင်ရှုံးခဲ့တယ်။အဲ့ဒီသဘောကဘာပြလဲဆိုတော့သူ့ကိုတီတူလူလူကလုံးဝမလိုချင်ဘူး။တီတူလူလူ
တော်ရမျိုးသိင်တော်တော်ရမျိုးသိင်ဦးမြင့်စွေက
ကျွန်တော်ဘာလို့ချင်းရမိလဲ။
တော်တော်ရမျိုးသိင်ဦးမြင့်စွေကတော်တော်ရမျိုးသိင်ဦးမြင့်စွေကရွေးကောက်ပွဲဝင်ရဲ့လား
။ရှာလား
။ဦးမြင့်စွေကရွေးကောက်ပွဲဝင်ရဲ့လားတော်တော်ရမျိုးသိင်
။ဟုတ်ကဲ့ရွေးကောက်ပွဲဝင်ခဲ့ပါလေ
။ဟုတ်လားဘယ်နေရာဝင်တာလဲ
။ဟုတ်ကဲ့အခုကိုစိတ်ကြီးခဏအောင်လိုကနေဝင်ခဲ့ပါလ
ေ။ဟုတ်ပြီခုနတော်တော်ရမျိုးသိပြောတာတက်ကတော့လောက်ပဲလူရေးเสียရှာသလားဟလား
ဟုတ်တယ်ဒီပလန်တက်တော့ပဲကဗျာတလောက်ပဲလူရေးเสียရှာလာပြီ
ဗျာဒါဆိုရင်တော့
တက်မတော်အနေနဲ့ပီတူလူတူနဲ့အစဉ်ပြေဖို့လိုအပ်နေတယ်တော့ပီတူလူတူနဲ့ပို့ပြီးတော့ဆက်ဆံရေးကောင်းကျွနေပီတူလူတူရဲ့ဆန္ဒနဲ့အညီအလုံးလုံးချင်းနဲ့ဆိုရင်ကျွန်တော်အများအားဖြင့်ပီတူလူတူကပူပူနွေးနွေးဟလားဟိုလက်မခံပါဘူးလို့ပြောတဲ့လူတယောက်ကိုဘာဖြစ်လို့ရွေးရတ
ာဒါဆိုရင်တော့ခုနကဟလာဦးစီတူအောင်မြင့်ဆွေးနွေးသွားတဲ့အချက်တွေကပို့ပြီးတော့ခရာကြလေးထင်တယ်တော်ရမျိုးသိခဏလေးစောက်ခဏလေးစောက်ကျွန်တော်တို့တော်တော်ရှင်နောက်ထပ်2ယောက်ကြံသေးတယ်ကျွန်တော်တော်တော်ရှင်ရဲ့ဆွေးနွေးချက်ကိုအရင်ဆုံးဆက်နားထောင်လိုက်ကြရအောင်နော်အရင်ဆုံးတော့ကိုဇာနီမောင်네덜란드ကကိုဇာနီမောင်ဘယ်လိုသဘောရသလဲ
ပြည်သူလူတော်အမျိုးသားတော်နဲ့တမ်းတော်ကရွေးချယ်တော့ဒီဒုတိယသမ္မတတုံးနဲ့ကျွန်တော်အနေနဲ့တော့ဘယ်လိုပဲတိုက်ခိုက်နေရှိရှိဒီအဲ့ဒီကပဲဒါအိပေါ့အဓိကသမရတဲ့အဖြစ်မှာပေါ့ဒါပေမဲ့ဒါစေစိုးကလည်းညစ်နေတော့သူတို့ကာလုံနဲ့ဒီစစ်ဖို့တမသားလည်းညစ်မှာဆိုတော့အဲ့ဒါကအဲ့ဒီတော့ကတော့ဒီဂျူဟာတွေမဟာဂျူဟာတွေဆိုတော့ NLD စိတ်ပိုင်းခေါင်းဆောင်တွေမှာရှိနေပါလိမ့်မယ်
ဟုတ်ကဲ့ ဟုတ်ကဲ့ကိုဦးဇာနီမောင်ကျေးဇူးများတင်ပါတယ်နေတလန်ကနေဆွေးနွေးတာခုတစ်ခေါက်ကဆိုင်းအောင်ကျော်ဆန်းဆိုင်းအောင်ကျော်ဆန်းကရောဘယ်လိုသဘောရတယ်လဲ
တော့ရပါဦးမြေဆွေကိုရေးပေးလိုက်တဲ့အတွက်ပြည်တော်ကြောက်ရဟုတ်တာဦးထင်ကျော်ပဲကျွန်တော်သဘောကျဦးထင်ကျော်ကသူကတိုင်းကျိုးပြည်ကျိုးကိုဆောင်နိုင်မယ်အောင်ဆန်းစုဒေါ်ဆန်းစုကြီးရဲ့လူလုံးတော်နဲ့ဖြစ်ပြန်တော့သူကတိုင်းပြည်ရဲ့အနာဂတ်ကိုဆောင်ရနိုင်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ပါဆိုင်းအောင်ကျော်ဆန်းကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့မေဒီလာမျိုးကတော်တာရှင်ဦးစိန်မောင်ကလည်းပဲခုနဦးထင်ကျော်နဲ့ဦးဟန်ရီဗန်ဒီယူတို့နဲ့ပတ်သက်ပြီးတော့သူကတော့သဘောတူတယ်ဒါပေမဲ့တမ်မတော်ကတင်သွင်းတဲ့ဒုသမနာလောင်ကတော့ပြည်သူပြည်သားအလုံးမမျှော်လင့်မတောင့်တတဲ့အံ့အားတင်သွားလောက်အောင်ထူးခြားတဲ့သူဖြစ်နေတယ်တဲ့။တမိုင်းကြောင်းမကောင်းပြည်သူအမုန်းကိုခံယူခဲ့ရသူဖြစ်နေတယ်။ဆရာနာရှင်ကြီးရဲ့အမိန်အောက်မှာသာကျင်လည်လှူရှားနေခဲ့ရသူဖြစ်လို့ပြည်သူအကျိုးပြုစိတ်ဓာတ်နဲ့အမူအကျင့်မရှိခဲ့သူလို့ဝေဖန်တာခံရသူဖြစ်တယ်။နိုင်ငံရေးနဲ့နိုင်ငံအရေးသဘောတရားအတွင်းမြေမရှိသူလို့လည်းတုံ့သက်ခံရသူဖြစ်တယ်။ပုံမှန်59စာလုံးနဲ့ညီဆွနေသူအခုတော့မကြီးတော့ဘူးပေါ့နော်။ကျွန်တော်လည်းပဲဒါတော့စစ်စစ်တဲ့လူတွေအလုပ်လို့ထင်ပါတယ်။နာမည်ပြစင်အသွင်းခံထားရသူလည်းဖြစ်နေတယ်လို့သိရတယ်။ဒါကြောင့်အန်အောလောက်ဆရာဖြစ်ပြီးမသင့်တော်ဘူးလို့ထင်မြင်မိတယ်တဲ့ဒီပုံကိုယ်တည်းစာရင်ဒီတော်တာရှင်ဦးစိန်မောင်အကြံပြုထားတာကသူရဦးဝေးမြင့်လို့ပုံကိုယ်ကမှသင့်တော်ဦးမယ်လို့ထင်မိပါတယ်တဲ့ဦးစိန်မောင်ရဲ့သဘောထားပါနောက်တစ်ခါကျွန်တော်တို့အတန်ဖိုင်ပေးပို့ပြီးတော့ဆွေးနွေးထားတဲ့တော်တာရှင်တူလည်းရှိပါတယ်ကိုနေလင်းဦးပါသူရဲ့ဆွေးနွေးချက်ကိုလည်းနားထောင်ကြည့်ကြပါဘောတော်တာရှင်ကိုနေလင်းဦးပါဆိုတော့ဒီဆွေးနွေးချက်တွေကိုကြည့်ရင်လူတွေမှာစိုးရိမ်ချက်တွေရှိနေတယ်ဆိုတာကျွန်တော်တို့ခမန်းကြည့်လို့ရပါတယ်ခန်းစားကြည့်လို့ရပါတယ်ဆိုတော့ဦးစိန်သူအောင်မြင်အခုလိုအခြေအနေမှာတူကတော့ဒါကျွန်တော်တို့သမရဖြစ်မယ်အများကခံမှန်းထားတော့ဦးထင်ကျော်ကသမရဖြစ်မယ်ဖြစ်အောင်လဲပဲဒါ NLD ကနေပြီးတော့စနစ်တကျမဲပေးရွေးချယ်တဲ့နေရာမှာစနစ်တကျလိုးလိမ့်မယ်လို့ကျွန်တော်တို့ဒီလိုပဲခံမှန်းရတာပေါ့နော်အဲ့လိုပဲဒုသမရတစ်ကဒီပုံစံအတိုင်းဆိုရင်အခုမဲခွဲမဲ့ဆုံးဖြတ်မဲ့ပုံစံအတိုင်းဆိုရင်ဒုသမရတစ်ကဦးမြင့်ဆွေဖြစ်မယ်တခါဒုသမရနှစ်ကဦးဟင်ရီဗန်ဒီယူကဒုသမရနှစ်နေရာကိုရောက်မယ်ဘာဖြစ်လို့လဲဆိုတော့ဒုသမရကဒုသမရတစ်နေရာကိုရော NLD ကလိုချင်လို့မရဘူးအခြေအနေအဲ့လိုမဟုတ်အဲ့လိုရှိနေတယ်မလား
ဟုတ်ပါတယ်အခုဟိုနည်းနည်းလေးကျွန်တော်တို့ဒီမှာဟိုဘာလဲနားလည်မှုလွဲတာတခုကျွန်တော်ရှင်းပြခြင်းလဲ
ဟုတ်ကဲ့
ဒုသမရတိဒုသမရနှစ်ဆိုရဲဥစ္စာအဲကျွန်တော်သိချာကြည့်တယ်ဖွဲ့စည်းပုံခြေကဥပဒေထဲမှာရောသမရရွေးချယ်တင်မြှောက်ရေးဥပဒေနည်းဥပဒေထဲမှာဓမ္မဘတ်မပါဘူးအဲတော့အဲ့ဒီမှာပါတာတခုပဲပါတယ်အရေးကြီးတဲ့ဟိုအချက်လို့လည်းပြောလို့ရပါတယ်သမရကဒီလိုတခုအကြောင်းကြောင့်သူအနားယူမယ်ဒီမှာဆွဆွဲဖြစ်တယ်လို့နှုတ်ထွက်ရမယ်တခုခုကြောင့်ပေါ့သမရကသူကနားသွားပြီဆိုတဲ့ခါကျလို့ရှိရဲ့နားသွားပြီဆိုတာနဲ့အဲ့ဒီဒုတိယမဲအများဆုံးရထားသူလို့ခေါ်တယ
်။အ
ဲ့ဒီဒုတိယသမရကသူကယာယီသမရဖြစ်လာလိမ့်မယ်။အဲ့ဒီသူယာယီသမရဖြစ်တယ်ဆိုတာကလည်းအလွန်အချိန်ကြာတော့ပါလေ။အလွန်ကျွန်တော်ထင်တယ်နှစ်ပတ်ပတ်ဝန်းကျင်လောက်ပဲရှိပါလိမ့်မယ်။အဲ့ဒီကာလအတွင်းမှာဒါတော့လို့သမရကြီးကလွတ်လပ်သွားပြီလွတ်လပ်သွားပြီဆိုတာနဲ့အဲ့ဒီသမရကိုဒေနီယာကနေသူ့ရွေးပေးလိုက်တယ်လေ။ဥမာဥတင်ကျော်တကယ်လို့အဲ့လိုဖြစ်တယ်ဆိုရင်ဥတင်ကျော်ကိုပြည်သူ့တော်ကရွေးပေးလိုက်တယ်ဆိုရင်ဒီလိုတော့အစည်းအဝေးကိုပြန်ပြီးတော့လုပ်ပြီးတော့မှအဲဒီရွေးကောက်ခံတွေကနောက်ထပ်ဒုသမရတယောက်ကိုရွေးပေးရမယ်ရွေးပေးပြီးတာနဲ့ဘုရားတော်ကလို့စုံကြီးပေါ့ပြောင်းရွေးလို့တော့အစည်းအဝေးတခါပြန်ခေါ်ပြီးရဲ့အဲဒုသမရ၃ယောက်ထဲကမှအဲဒီသမရတယောက်ကိုရွေးပေးရ
တယ်ဆို
တော့ယာယီသမရဆိုတာခိတခဏပဲသူကဖြစ်မှာ
ဟုတ်ကဲ့
အဲဒီအတွက်လောက်ကတော့သူ့ရံမလို့ဒါပေမဲ့လည်းတော့မပြောတတ်ဘူးပေါ့နော
်ဟုတ်ကဲ့ကျွန်တော
်နှစ်ပတ်လောက်အတွင်းမှာကိုဒီသမရကဘလောက်ပြင်းလဲအပြောင်းလဲကြီးကြီးမှလုံးလိုက်နေလဲပါညာဒါကတော့ကျွန်တော်တော့မပြောတ
တ်ဘူးဒါပေမဲ့
ကျုံလည်းမကျုံဘ
ူးဟုတ်ကဲ့ဆိုအခုဒီဒုတိယသမရ၃ဦးရွေးချယ်ထားတဲ့ပုံနဲ့ဟဲ့လားသမရဖြစ်လာမဲ့ပုံနောက်အစိုးရအဖွဲ့ပေါ်လာမဲ့ပုံဒီအစိုးရအဖွဲ့ကအားကောင်းမောင်းတဲ့အလုပ်တွေကလုပ်စရာတွေကအများကြီးပြဿနာတွေကလည်းအများကြီးအရှုပ်ထုတွေကလည်းအများကြီးလူတွေရဲ့မျှော်လင့်ချက်တွေကလည်းအများကြီးအဲ့ဒီအများကြီးတွေကြားထဲမှာအစိုးရကအားကောင်းမောင်းတဲ့နဲ့ဟဲ့လားဟာလားအရှိန်အဟုန်နဲ့မောင်းနေနိုင်ဖို့အတွက်ဒီဒုတိယသမရ၃ဦးရွေးချယ်ထားတဲ့ပုံစံကအဲ့ဒီအရှိန်အဟုန်လိုအပ်တဲ့အရှိန်အဟုန်အတိုင်းကိုသွားနိုင်မယ်လို့ဦးစိုးအောင်မြင်ထင်လား
အဲကျွန်တော်ထင်တာကတော့ဒီဒုသမရ၃ဦးအပေါ်မှာမူမတည်ပါဘူးတကယ်တော့အစိုးရအဖွဲ့ကိုဥဆောင်မယ်ဆိုတာဒေါက်တာစုကြည်ကဒီဥဆောင်မယ်ဆိုတာပြောထားပြီးသားပဲအဲ့တော့သမရဖြစ်လာမဲ့လူကဒေါက်တာစုကြည်ကိုကူညီမဲ့လူပဲသူကဖြစ်နေတယ်ဆိုတော့ဒေါက်တာစုကြည်ရဲ့သူကမောင်းနေမှာပ
ါသူ
မောင်းနေမယ်ဆိုတဲ့ခါကျတော့ခုနကမိကိုကျွန်တော်ပြန်ဖြေရရင်နှစ်ချက်ပဲရှိတယ်တစ်ချက်ကတော့အခုဒီတာဝန်ကိုပြောင်းရယူလိုက်ရမယ်ဒီ NLD ဝန်ကြီးတွေခုနကတော့လို့ဒုသမရတွေတခြားသောဒီလိုသူအရှင်းလူတွေပေါ့နော်နောက်တိုင်းနေပြည်နယ်ကဝန်ကြီးချုပ်တွေအဲ့ဒီအစိုးရအဖွဲ့ဝင်ဝန်ကြီးတွေအကုန်လုံးရဲ့အရေးချင်းကအဓိကမူတည်တယ်ဒုတိယအချက်ကတော့ဒီတိုင်းပြည်ရဲ့ပေါ်လာမဲ့အစိုးရအဖွဲ့အဖြစ်ရဲ့အပြီးပြည့်ရဲ့ပုံစံကတမတော်သားတွေနဲ့ဒီကုလားတို့ရွေးကောက်ခံနေတဲ့ပူးပေါင်းပြီးတော့မှအုပ်ချုပ်တယ်ဆိုတဲ့ပုံစံမျိုးပေါ်နေတာဖြစ်တဲ့အတွေ့အကြုံမလို့ဒီကုလားတို့ရွေးကောက်ခံနေတဲ့တမတော်သားအရာရှိတွေနဲ့ဘယ်လောက်ပူးပေါင်းနိုင်တယ်လဲဘယ်လောက်တယောက်နဲ့တယောက်အချင်းချင်းညှိနှိုင်းနိုင်တယ်ဆိုတဲ့ပုံမှာမူတည်ပြီးတော့မှကုလားတို့ကငြင်းငြင်းကြီးတွေကုလားတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးတွေအဲ့ဒါတွေကအကုန်လုံးဖြစ်လာတယ်လို့ထင်ပါတယ်
ဟုတ်ကဲ့တော်တော်ရံမျိုးသိရင်ကုလားမဆုံးသေးတဲ့စကားအပြင်ကျွန်တော်အခုမေးခွန်းလည်းဖြေပါခင်ဗျ
เออจนเราเนี่ยนะเราเนี่ยคุณอาคุชิโร่เนี่ยสุนิทวารีเทมาจนเราว่าบาลูเนี่ยสุดโอ้เออตมราเนี่ยดูดีอะตมราเนี่ยยุยเชติมีเอาเชนไซน์อะอุบลีกูเออเปลี่ยนเส้นไหนไม่รู้อะไรอย่างอันนี้อุบลีกูเปลี่ยนเส้นมัวจนเราพิจารณาลุตโตมาลุบไปก็สิบาทเออจนเราสรุปยังไงตัวว่าเออเดี๋ยวเราตมราฮะจะคู่จะคู่จะนอกทุ่งยาเรศูนย์ดูดีอะตมราฮะ เนาะอเชิงกาลบลาวเดชายีกรรมราชเทตาวันท่านสองดีโรอเชิงกาลบลาวเดมาตัดตั้มมันมาบ่เนี่ยอันนี้เราปงจันยูอุบลีมาเปลี่ยนเส้นทวีตัวไหนดูอับปางเลยเราไปเอานิวบุรีมาเลยอันนั้นดูเปลี่ยนเส้นไหนดูอับปางเลยอันนี้เราไม่ลงไหนรู้เชียร์อาจารย์คุณผู้พิจารณาเนาะดูดีอะตมราญาญีกรรมราชที่มาเช่าแล้วแต่ไม่แต่ไม่สับดีโรโอชงตัวไหนเนี่ยส่วนใหญ่จันทร์เราแต่งดีเนี่ยไหนเงี้ยเจ้าเลยด้วย
อันนี้ที่ไกลไหนเนี่ยลูกจะนอนอยู่มีมาเลยจ้ะเอาเนี่ยเมื่อสิสุยาอันนี้เนี่ยบอกเลยเด็กโบราณไม่สุยาอันนี้เนี่ยจะนอนอย่างเพียงเราต้องใช้สุจีเนี่ยโอเคของสองบุตรตัวเรียนมือดีโอ้จะลองเอาแคมป์ยูบีโบราณมาพิจารณาจอมมือลูกเออต้องใช้สุจีอ่ะพอมาลูดูยังจงจีมุ่งเนี่ยเข้าแคมป์ว่าปูบีเยจีเดลูกมีมาเลย
โอเคเสื้อวันซาซิอาร์เราเอ็มเป็นการก้าวหน้าขึ้นจริงลูกจะนอนอยู่มีมาเลยจันทร์รู้กูน่ะสบายนุ่งก็สุนีเดอ
ဒီစလိုက်ဟိုဟန်နီဗန်ချူကတော့သူနိုင်နိုင်ပြကိုင်တွေ့နိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်လို့အဲ့ဒါတခုလေးပြောချင်တယ်ကြာဟုတ်ကဲ့ပါခင်ဗျာပင်နိုင်ဆွေးနွေးပြတဲ့ဦးစီသူအောင်မြင့်ဒေါက်တာရံမျိုးသိန်းတိုင်ပေါင်ဆွေးနွေးကြတဲ့စလိုက်ပွဲကိုဦးတန်းအောင်ကိုစာနီမောင်စိုင်းအောင်ကျော်စန်းတို့အပြင်မချက်ပေးဖို့ဆွေးနွေးကြသူတွေအထူးသဖြင့်ဒီလိုင်းကနောက်ထောင်နဲ့တော်တော်ရှင်
season ထုတ်လွှင့်ခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာပါရှင်။အခုမနေ့ဖက်အစီအစဉ်တွေအဆုံးသတ်ပါတော့မယ်။အစီအစဉ်အဆုံးသတ်ခင်မှာတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်းကကြေညာပေးပါဦးမယ်ရှင
်။အမေရိကန်သမ္မတကိုယ်တိုင်လောင်းရွေးချယ်မှုတွေတွင် Republican Party မှာရှေ့ကနေဦးဆောင်နေတဲ့ Donald Trump ကရွေးကောက်ပွဲမဲ့ဆက်စည်းရုံးမှုတွေမှာအန္တရာယ်ဖြစ်စေတဲ့ပြောဆိုမှုတွေလုပ်နေတဲ့အပေါ် Democratic Party သမ္မတကိုယ်တိုင်လောင်း Hillary Clinton ကဝေဖန်ပြောကြားလိုက်ပါတယ်ရှီကာဂိုမြို့မှာတောက်ကြံတွေကပြုလုပ်ဖို့ရှိတဲ့ Donald Trump ရဲ့ရွေးကောက်ပွဲမဲ့ဆက်စည်းရုံးမှုတစ်ခုမှာထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အနိုင်ကျင့်မှုတည်ထောင်အမှုအကျင့်နဲ့ချင်းချောက်ပြောဆိုမှုတွေကိုမဲဆန္ဒရှင်တွေအနေနဲ့လက်မခံကြဖို့ Hillary Clinton ကတိုက်တွန်းပြောဆိုလိုက်တာပါစနေနေ့အစောပိုင်းတုန်းကတော့ရှီကာဂိုမြို့မှာသူ့ကိုဆန္ဒပြကြသူတွေကို Donald Trump ကဆန္ဒပြသူတွေရဲ့လှုပ်ရက်ဟာရှက်စရာကောင်းတဲ့လှုပ်ရက်ဖြစ်တယ်လို့ပြစ်တင်ချုပ်ချလိုက်ပါတယ်ဒါပေမဲ့တောက်ကြနေကရှီကာဂိုမြို့မှာပြုလုပ်ဖို့ရှိတဲ့သူ့ရဲ့မက်ဆက်စီယုံပွဲပြက်ပြားအောင်ဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းဘန်နီဆန်ဒါစ်ကိုထောက်ခံသူတွေကပြုလုပ်ခဲ့ခြင်းဖြစ်တယ်လို့ဒေါ်နယ်ထရန့်ကပြစ်တင်ပြောကြားလိုက်ပါတယ်။စီးရီးယားအစိုးရဘက်ကအပြစ်ခတ်ရစေးသဘောတူညီချက်ကိုချိုးဖောက်တယ်လို့ဆွတ်ဆဲမှုတွေရှိနေပေမဲ့လည်းကုလသမဂ္ဂကကမကထပြုလုပ်ဆောင်တဲ့စီးရီးယားညီညာရေးဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အတိုင်းတနင်္လာနေ့မှာကျင်းပရလိမ့်မယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ဟာနှစ်စဉ်ပြုလုပ်နေကြပူးတွဲစည်းရေးလေ့ကျင့်မှုကိုစနေနေ့မှာစတင်လိုက်ပါပြီ။တကယ်လို့ဒီစည်းရေးလေ့ကျင့်မှုကနေတိုက်ခိုက်မှုအဖြစ်ပြောင်းလဲသွားခဲ့ရင်ချက်ချင်းလက်တုံပြမယ်လို့မြောက်ကိုရီးယားဘက်ကရက်တန်ကြချင်းချောက်ပြောဆိုပြီးမှဒီစည်းရေးလေ့ကျင့်မှုကိုစတင်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကတော့ဒီလိုချင်းချောက်ပြောဆိုမှုတွေကိုနှစ်စဉ်ပြုလုပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့မနက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်းကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်ရမယ့်အစီအစဉ်တွေကိုလှိုင်းဒိုမီတာ16 kHz 1853ညာလှိုင်းဒိုမီတာ19 kHz 15565လှိုင်းဒိုမီတာ25 kHz 11965တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ဗီဒီယိုကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.